Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆရာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ်မတ်လတရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line meter 1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါပြီခင်ဗျာအခုကတော့ကျွန်တော်ဝင်းမမ
ဒါမှအခါတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကွမျိုးကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ်အလားအလာရှိနေပါတယ်။ COVID-19 ဟာတရုတ်တပ်ခွဲကစတင်ဖြစ်ပေါ်ရဲဆိုတဲ့အမေရိကန်ရဲ့ပြောဆိုချက်ကိုတရုတ်ကပယ်ချပါတယ်။မြန်မာစစ်တပ်ကနိုင်ငံခြားကုမ္ပဏီတွေကလေစီတွေတင်ပို့ရောင်းချနေဆုံးမယ်လို့ပြောပါတယ်။ဒီသတင်းတွေအပအဝင်တခြားထိတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တင်ပြမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုစောဝင်လိုက်ရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေရမှာဆိုရင်နေရပြန်ဖို့ခေါ်နေတဲ့အပေါ်ထွက်ပြေးလာသူတချို့ကအတန်တရားနဲ့တုံ့ပြန်လိုက်ကြပါတယ်။နောက်စကိုင်းတိုင်းကမ်ပလူမြို့မှာမြေမြုံမိုင်းကြောင်ရွာသားတွေတိုက်ဆုံထိခိုက်ခဲ့ရမှာဒေသပြန်ချာရေးတာဝန်ခံက
ဒီမောင်းကြီးရွာကဟိုကလေး၃ယောက်ပေါ့နော်။မကလေး၃ယောက်ကတော့ကြောင်သွားရင်းနဲ့မိုင်းဆက်ကြည့်ရလို့ပြောရတယ်။ညနေ၄နာရီလောက်ပါလေ။အဲ့မှာပဲစစ်တမ်းကြောင်သားကလေးတယောက်ကလည်းနေရာမှာပဲဆုံး
တယ်။နောက်မြန်မာနိုင်ငံတဲ့အထယ်ချုပ်စက်ရုံတွေပိတ်ကုန်လို့အလုပ်လက်မဲ့များလာနိုင်ကြအောင်လူသမားတွေကပြောနေပါတယ်။အခုလိုသတင်းလွှားတွေပြီးမှတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးဥကြစံတားရဲ့မြန်မာပြည်တုံသက်ချက်နောက်အားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်လိုက်နဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင
်ဗျာရုရှားတို့ရဲ့အပြင်းထန်ဆက်တိုက်ထိုးစစ်ဆင်တိုက်ခတ်နေမှုကြောင့်နိုင်ငံအရှေ့ပိုင်းကဘာခွမျိုးကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ့်အလားအလာရှိတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးကဒီကနေ့မလ10ရက်နေ့မှာပြောပါတယ်။ဒီမျိုးကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကာလရှည်ကြာစ조사နေတဲ့အပေါ်ယူကရိန်းတပ်ဖွဲ့တွေကအခုချိန်ထိအပြင်းထန်ခုခံကာကွယ်နေတာပါ။ဖြစ်နိုင်ခြေရှိတဲ့လမ်းနီးလမ်းတွေအားလုံးကိုသူတို့စစ်တပ်ကထဲသွင်းစဉ်းစားသွားမယ့်အကြောင်းနဲ့တကယ်လို့လိုအပ်မယ်ဆိုရင်တော့ဗျူဟာကြကြတပ်ဖွဲ့တွေကိုဆုတ်ခွာရပါလိမ့်မယ်လို့ပြောပါတယ်။သူတို့ရဲ့တပ်ဖွဲ့တွေကိုအလဟတ်အသက်ဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတဗလိုဒီမီဇယ်လင်စကီရဲ့စီးပွားရေးအကြံပေးအလက်ဇန်ဒါရိုဒင်ယန်စကီက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပါတယ်ဒေါနက်စတေတာမှာရှိတဲ့ဘာခုမြို့ကိုသိမ့်ပိုက်နိုင်ဖို့ရုရှားတို့ကလာနေချီပြီးတော့အမြောက်တင်နဲ့ပြစ်ခတ်ထိုးစစ်ဆင်နေပေမဲ့ယူကရိန်းတပ်ဖွဲ့တွေဘက်ကတောင့်ခံပြီးပြန်လည်တိုက်ခိုက်နေတာကြောင့်ဒီတက်ပွဲမှာရုရှားတပ်ဖွဲ့တွေအကြီးအကျယ်အထိနာနေပါတယ်ဘာခုမြို့တိုက်ပွဲမှာရုရှားသမ္မတဗလာဒီမီပူတင်နဲ့နှိစက်တဲ့တကြွတထည်တွေတည်ဆောင်ထားတဲ့ဗက်ဂနာအကောင်ဆုံးတပ်သားတွေကိုအသုံးပြုနေတယ်လို့ဆိုပါရခင်ဗျာ
။ဥစ်ဘက်ကစ္စတန်နိုင်ငံတက်စကန်မြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကနှစ်နိုင်ငံဆက်ဆံရေးနဲ့ဥစ်ဘက်ကစ္စတန်ရဲ့ပြည်တွင်ပြောင်းလဲအစီအစဉ်တွေကိုဆွေးနွေးမှလို့အခုလိုပြောခဲ့ပါတယ်။ဝင်ကြီးဘလင်ကန်ရဲ့ခီးစဉ်တွင်မှာစီးပွားရေးရင်းနှီးမြှုပ်နှံရေးနှိပညာနဲ့ပညာရေးစတဲ့ကဏ္ဍတွေပါဝင်နိုင်ငံရေးကိစ္စတွေကိုလည်းဆွေးနွေးကြမယ်လို့ဥဇဘက်ကစ္စတန်ယာယီနိုင်ငံသားဝင်ကြီးဆိုက်ဒော့ဖ်ကပြောပါတယ်။တရားဥပဒေစိုးမိုးရေးလူ့အခွင့်အရေးနဲ့အိန္ဒိယနိုင်ငံတို့နဲ့ရင်းနှီးတဲ့ဆက်ဆံရေးခိုင်မာစေဖို့ရည်ရွယ်တဲ့ဥဇဘက်ကစ္စတန်သမ္မတမီရာစီယိုယက်ရဲ့ပြုပြင်ပြောင်းလဲမှုအစီအစဉ်ပေါ်မှာအမေရိကန်ဆိုရကဆက်လက်ထောက်ခံနေတဲ့အပေါ်ကျေးဇူးတင်ကြောင်းလဲဥဇဘက်ကစ္စတန်နိုင်ငံသားယာယီနိုင်ငံသားဝင်ကြီးဆိုက်ဒော့ဖ်ကပြောသွားခဲ့ပါတယ်။ဝင်ကြီးဘလင်ကန်ဟာအာရှတိုက်လေပိုင်းနိုင်ငံတွေကိုလှည့်လည်သွားရောက်နေတာပါမနေ့အင်ကာနေ့တုန်းကတော့ကဇက်ကစ္စတန်နိုင်ငံကိုသွားရောက်ခဲ့ပြီးကဇက်ကစ္စတန်ရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထက်ခိုင်မြဲရေးအတွက်ထောက်ခံပေးဖို့တန်တိတန်ချလာကြောင်းပြောခဲ့ပါတယ်။ဒါအပြင်ထွက်ပြေးလာတဲ့ရုရှားနိုင်ငံသားတွေကိုအကူအညီပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းသူကပြောခဲ့ပါသေးတယ်ခင်ဗျာ
။ COVID-19 ကာယောဂါဟာတရုတ်နိုင်ငံဝူဟန်တိုက်ခွဲခန်းကစတင်ဖြစ်ပေါ်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဘျူရို FBI အကြီးအကဲကပြောကြားခဲ့တဲ့အပေါ်တရုတ်ကပယ်ချလိုက်ပါတယ်။ကိုဗစ်ကာယောဂါဟာဝူဟန်တပ်ခွဲခန်းကစတာအများကြီးဖြစ်နိုင်တယ်လို့ FBI အကြီးအကဲခရစ်စတိုဖာရေးကမနေ့ဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ COVID-19 ဘယ်ကစတင်ဖြစ်ပေါ်တယ်လဲဆိုတဲ့ဇင်းမြစ်ကိုလိုက်ရှာပြီးနိုင်ငံရေးအမြတ်ထုတ်နေတာကိုရတန်းကရပ်ဖို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရမောင်နှင်းကဒီကနေ့မလ10ရက်နေ့မှာတုံ့ပြန်ပါတယ
်中方坚决反对借溯源问题搞任何形式的政治操弄
အစင်လာအဖြစ်အမေရိကန်ထောင်လိုင်းရဲ့အတိုင်းဝမ်းရဲ့ရိုးသားမှုမရှိခဲ့တာကိုကြည်ကျင်းအဖြစ်အခုလို COVID-19 စတင်ဖြစ်ပေါ်တဲ့ကိစ္စအပေါ်သူတို့ရဲ့သုံးသပ်ချက်ဟာလည်းဘလို့မှယုံကြည်ရနိုင်လောက်တဲ့အခြေအနေမရှိပါဘူးအမေရိကန်အနေနဲ့ COVID ဘယ်ကစတင်ဖြစ်ပေါ်ရဲဆိုတဲ့ကိစ္စအပေါ်နိုင်ငံရေးအသုံးချနေတာကိုရပ်တန့်ပြီးသိပ္ပံနည်းကျအချက်အလက်တွေကိုလက်ခံသင့်ပါတယ်လို့ 都给表达了吧武汉马西的在快看看的医院没他为 virus 不病毒要多了哈该用啊故事变成个人路那个用记录一样的那张 American 商业文集谈的也懂得结果 The Wall Street 站的责任者嘛这年龄那个破表给别人了嘛 FEI 机构的那个他们表达给了批判的 American 所有 agency 也懂得结果对这个六万新批判将多年的特别我们表达不是无路 FEI 机构 Christopher Riga 表达了看没
အမေရိကန်အောက်လွှတ်တော်ရဲ့တရုတ်အရေးဆိုင်ရာကော်မတီကမနေ့ကစပြီးတရုတ်နယ်ပတ်သက်တဲ့မဟာဗျူဟာတရက်ကိုချမှတ်ဖို့အတွက်ကျွမ်းကျင်သူတွေရဲ့အမြင်ကိုစတင်ကြားနာခဲ့ပါတယ
် This is an existential struggle over what life will look like in the 21st century.
And the most အရေးကြီးဆုံးအခြေခံလူခွင့်ရေးတွေဆုံးရှုံးရမယ့်အခြေအနေကလည်းရှိနေပါတယ်တရုတ်ကွန်မြူနတီပါတီရဲ့အနာဂတ်အမြင်ကအတော်ရှင်းပါတယ်ဤပညာအဖြစ်ထောက်လန်းကြည့်ရှုနေတဲ့အုံလုံးချုပ်စနစ်ကဘာကိုထူထောင်ဖို့ဖြစ်ပါတယ်အဲ့ဒီကဘာမှာလူအခွင့်အရေးတွေဟာပါတီဆုံးဖြတ်ချက်တွေအောက်မှာရှိပါတယ်လို့ကော်မတီဥက္ကဋ္ဌ Republican မတ် Mike Gallagher ကပြောခဲ့တာပါဖိတ်ကြားရတဲ့လူအခွင့်အရေးတက်ကြွလှရှားသူတွေနဲ့ရခိုင်သမ္မတတွေရဲ့အမျိုးသားလုံခြုံရေးအကြံပေးတွေကကော်မတီကိုမနေ့အင်္ဂါနေ့ကသူတို့ရဲ့အမြင်တွေကိုပြောကြားခဲ့ပြီးမေးခွန်းတွေကိုဖြေကြားခဲ့ပါတယ်တရုတ်နိုင်ငံနဲ့ American တို့ဟာပြိုင်ဆိုင်နေကြတာဖြစ်ပြီးပဋိပက္ခမဟုတ်ဘူးလို့သမ္မတဘိုင်ဒန်ဆွေးရရဲ့မူဝါဒကဆိုပါတယ်ဒါပေမဲ့တရုတ်ကတော့ဒီလိုမမြင်ဘူးလို့ကြမ်းကျင်သူတွေကယူဆထားကြပါတယ်။အရင်နဲ့ဤပညာကိုလွှဲပြောင်းပေးလိုက်ခြင်းအဖြစ်အမေရိကန်ကကိုယ့်ရဲ့အကဲသားလုံမှုဆုံးရှုံးသွားခဲ့ရတယ်လို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကလည်းဝေဖန်ပါတယ်။ကော်မတီဖွဲ့ဝင်အတော်များများကတော့ဒီကော်မတီဟာပါတီကြီးနှစ်ရဲ့ပူးပေါင်းဆောင်ရွက်မှုပုံစံဖြစ်တင်တယ်လို့သဘောထားကြပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15.53 ညလိုင်းထိုမီတာ25 kHz 11.83 ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ခါနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာမြန်မာနိုင်ငံတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရဆူးမှုမြောက်ပေမဲ့လည်းနိုင်ငံတကာကုမ္ပဏီတချို့ကစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးနေတဲ့အကြောင်း Amnesty International လူခွင့်ရေးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ Amnesty International Global Witness နဲ့ Burma Campaign UK အဖွဲ့တို့ပူးပေါင်းစုံစမ်းပြီးအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရေးတိုက်ပွဲဝင်တွေတွေနဲ့တိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်လေယာဉ်စီတင်ပို့တာတွေအရေးယူပိတ်ဆို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာပါ။ဒါပေမဲ့လည်းဆက်လက်တင်ပို့နေတဲ့ကုမ္ပဏီတွေထဲမှာထိုင်း၊အိန္ဒိယ၊ဂျပန်၊ဂရိ၊လက်ဇမ်ဘတ်၊စင်ကာပူနဲ့ဆွစ်ဇာလန်နိုင်ငံကကုမ္ပဏီတွေပါဝင်တယ်လို့လူခွင့်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။စစ်တပ်ကိုလေရင်စီတင်ပို့တာဟာဆီယာဇုံမှုကျွလွန်နိုင်အောင်ထောက်ပံ့ပေးနေတာဖြစ်တဲ့အတွက်လူတွေရဲ့အသက်တွေကိုစီးပွားရေးအကျိုးမြတ်ထက်ပိုပြီးအလေးထားစဉ်းစားဖို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြတာပါ။ရင်းချိုင်းနဲ့လူကြုံရေးဆိုင်ရာမြန်မာ Institute MNPS အဖွဲ့ရဲ့စီးရင်နေအရမြန်မာစစ်တပ်ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်း2021ခုနှစ်မှာလေကြောင်းကနေ104ကြိမ်နဲ့2022ခုနှစ်မှာ243ကြိမ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်နိုင်ငံတကာကုမ္ပဏီတွေရဲ့မြန်မာနိုင်ငံကိုလေရင်စီရောင်းချတဲ့မှတ်တမ်းအသေးစိတ်ကိုလည်း Amnesty International အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံပိုင်ဆက်ရုံကအမြောက်ပြောင်းတွေကိုမြန်မာစစ်တပ်ကိုတင်ပို့နေပြီးအတိုက်ခံတွေကိုချိန်မိုးရမှာဒီလက်နက်တွေကိုအသုံးပြုနိုင်တယ်လို့တရားမျှတရေးလှုပ်ရှားမှုအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်2022ခုနှစ်အောက်တိုဘာလမှာနိုင်ငံတော်ပိုင် Yantra India Limited ကုမ္ပဏီကထုတ်လုပ်တဲ့122မီတာအမြောက်ပြောင်းအရေအတွက်20ပို့တဲ့စင်ကိုရရှိကြောင်း Justice for Myanmar GFM အဖွဲ့ကပြောပါတယ်။တန်ဖိုးအဖြစ်ဒေါ်လာ3,300ကျော်ဖော်ပြထားပြီးကွန်ပစ္စည်းလက်ခံတဲ့ကုမ္ပဏီကရန်ကုန်မှာရှိတဲ့ Innovative Industrial Technologies Company Limited ဖြစ်တယ်လို့လည်းဒီအဖွဲ့ကမနေ့မတ်လ10ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အခုတင်ဆက်တဲ့ကြောင်းတွေကိုစစ်တပ်ရဲ့လက်နက်တွေမှာအသုံးပြုပွဲရှိနိုင်တယ်လို့ဒီ GFM အဖွဲ့ကပြောပါတယ်။အိန္ဒိယဆိုရပိုင် Yantra India Limited ကုမ္ပဏီဟာတနက်ပြောင်းတွေနဲ့တင်ကားပေါ်မှာတက်ဆင်တဲ့လက်နက်တွေလက်နက်ကြီးတွေမှာသုံးတဲ့ပစ္စည်းတွေကိုထုတ်လုပ်တယ်လို့ကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာခီးသည်တင်ယထားစီးနဲ့ကုန်တင်ယထားစီးမနေ့ချင်းဆိုင်တိုက်မီယာကမိလောင်ကျွမ်းခဲ့ပြီးတဲ့နောက်အနည်းဆုံးလူ32ယောက်သေဆုံးခဲ့ပြီး85ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဂရိတာဝန်ရှိသူတွေကဒီကနေ့မနေ့မတ်လ17ရက်နေ့မှာပြောပါတယ်။ဒီယထားတိုက်မှုဟာအေသင်မြို့မြောက်ဖက်136မိုင်အကွာ တံပီမြို့မှာဖြစ်သွားခဲ့တာပါ။အင်္ဂါနေ့ညတကောင်မတိုင်ခင်လေးမှာဖြစ်သွားခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်ယထာတွဲအတော်များများလည်းလမ်းချော်ပြီးမိလောင်ကုန်တယ်လို့ဆိုပါတယ်။တွန်းကောက်ပျက်စီးနေတဲ့ယထာတွဲတွေကအသက်ရှင်ကျန်ရသူတွေကိုကယ်တင်နိုင်ဖို့ကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပုတ်ထိုးနေ့မိုးမလင်းခင်မှာမိထွန်းပြီးညလုံးပေါက်ရှာဖွေခဲ့ကြတယ်လို့ဆိုပါတယ်။ခီးသက်တင်ယထာဟာအေသင်ကနေသက်ဆာလိုနီကီမြို့ကိုသွားနေတဲ့အချိန်မှာတိုက်မိတာဖြစ်ပါတယ်ခင်ဗျာ။
ဂျာမနီကအီရန်တန်တမန်တွေကိုနိုင်ငံတကာနှိမ့်ထုတ်ခဲ့ပြီးသတင်းတစ်ပတ်ကြာမှာအီရန်ကလည်းဂျာမန်တန်တမန်နှစ်ယောက်ကိုနိုင်ငံတကာထွက်သွားဖို့နှိမ့်ထုတ်လိုက်ပါတယ်။ဂျာမနီနိုင်ငံသားဂျက်စမစ်ရှာမတ်ကိုအီရန်နိုင်ငံကတည်ထောင်ပေးခဲ့တာကိုကန့်ကွက်တဲ့အနေနဲ့အီရန်တန်တမန်နှုတ်ကိုဂျာမနီကနှိမ့်ထုတ်ခဲ့တာပါ။ဂျာမနီနိုင်ငံဟာအီရန်နိုင်ငံရဲ့ပြည်တွင်းရေးနဲ့တရားစီရင်မှုကိုဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့အီရန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ဆာကန်နာနီကပေါ်ရူနေကပြောခဲ့ပါတယ်။ဒီရန်စီရင်ခံရတဲ့ရှာမက်ထာဘီရင်စနစ်ကိုလိုလားတဲ့အဖွဲ့ကလက်နက်ကိုင်အဖွဲ့ကိုကောင်းဆောင်သူဖြစ်တယ်လို့အီရန်ကစစ်ဆဲပေမဲ့သူ့မိသားစုကတော့ဂျာကိုညှင်းဆို့ထားပါတယ်။ရှာမက်ထာမိကုံထုတ်ဆရာအများကြီးရှိတဲ့အချိန်မှာအဖမ်းခံခဲ့ရပြီးမြက်မြတ်တတတရားတပောင်ရင်ဆိုင်ခဲ့ရတာမဟုတ်ဘူးလို့လည်းဂျာမနီနိုင်ငံသားဝန်ကြီးအန်နာလီနာပယ်ရဘော့ကပြီးခဲ့တဲ့ပတ်စီရင်ခံချက်ချပြီးတဲ့နောက်ပြောခဲ့ပါသေးတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဗိုလ်တူညသတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာသတင်းပေးပို့ချက်တွေထဲမှာပထမဆုံးအနေနဲ့နေရပြန်ဖို့ခေါ်နေတာကိုထွက်ပြေးလာသူတချို့ကတန်တရားနဲ့တုတ်ပြန်လိုက်တဲ့သတင်းမှာဆရာနာသိမ့်ပြီး CDM လှူရှားမှုတွေမှာလက်လက်ရှိုင်ရှိုင်ပါဝင်သူတွေကလွှဲရင်ကျန်တဲ့ဆိုးရဝန်ထမ်းတွေပြည်သူတွေနဲ့အနေနဲ့ပြန်လာခြင်းဆက်သွယ်ဖို့စစ်ကောင်စီကကြေညာခဲ့တယ်လို့ထိုင်းနိုင်ငံဆရာမြန်မာတယုံကလည်းသူတို့ကိုဆက်သွယ်နိုင်တယ်လို့ပြောပါတယ်ဒီပေါ်ထိုင်းနိုင်ငံဘက်ရောက်နေကြတဲ့ CDM လုပ်သူတွေဘလို့တုံ့ပြန်တာကိုမအေးမှာပြောပြပေးပါအောင်ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေအပါအဝင်ထိုင်းနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်နေသူတွေကိုအထူးတက်ညာစွာဖြေလျှော့ပေးပြီးနေရပြန်နိုင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ပြီးပြန်လည်ခေါ်ယူနေပါတယ်မြန်မာနိုင်ငံကနေစိုးရိမ်စိတ်တွေကြောင့်ထိုင်းနိုင်ငံအတွင်းထွက်ပြေးတိမ်းရှောင်နေကြတဲ့ဝန်ထမ်းတွေအသိပညာရှင်တွေအတတ်ပညာရှင်တွေတခြားနယ်ပယ်အသီးသီးကပုဂ္ဂိုလ်တွေနိုင်ငံသားတွေအနေနဲ့ကိုယ်ပိုင်စိတ်ဆန္ဒအရနေရက်ကိုပြောင်းနေတယ်ဆိုရင်တန်ယုံကိုဆက်သွယ်ဖို့ဘန်ကောက်မြို့ကမြန်မာတန်ယုံကလည်းအသိပေးစာထုတ်ပြန်ခဲ့ပါတယ်ကိုယ်ခံယူချက်အရစီဒီယံလုပ်ခဲ့တာဖြစ်ပြီးလှုံ့ဆော်မှုတွေကြောင့်ထွက်လာတာမဟုတ်ဘူးဆိုပြီးလုံးလုံးတည်းထိုင်းနိုင်ငံမှာရောက်ရှိနေတဲ့အစ်မြင့်ပညာရေးဦးစီးဌာနက CDM ဆရာမတူက VOA ကိုအခုလိုပြောပြပါတယ်
။ဒါအဖွဲ့အစားပေါ့နော်ဒီ CRPH to NUG တို့ရဲ့စုံစမ်းမှုကြောင့်လေလုပ်ခဲ့တာမဟုတ်ဘူးဒါလေးမပေါ်ခင်ဒီဟို February တရက်အာနာသိန်းကလေးကကျမတို့ကဓမ္မဆန်မှာရက်တည်ပြီးတော့ဒီအမှန်တရားအတွက်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်သူရဲ့စုံစမ်းမှုကြောင့်လည်းမဟုတ်ဘူးကိုယ့်ရဲ့ယုံကြည်ချက်ကိုယ့်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့လုပ်ခဲ့တာဖြစ်တဲ့အတွက်စစ်တောင်စီရဲ့ဟိုဒီလိုသူတို့အထူးတက်ညာစွာဖြေလျှော့ပေးမယ်လို့နော်သူတို့ကဒီမှာအခက်ခဲတွေကြုံရလို့ပြန်လာချင်တယ်လို့ဒါတွေကိုကျမတို့ကလုံးဝအယုံကြည်မရှိဘူ
းအခြေခံပညာဦးစီးဌာနက CDM ဆီယမ်မတ်တူကလည်းသူတို့အပေါ်ဘလို့ပုံမှန်တင်တဲ့တရားစွဲဆိုထားတယ်လဲဆိုတာအတိအကျမသိကြရတဲ့အတွက်စစ်ကောင်စီရဲ့ဖြေလျှော့မှုကိုယုံကြည်စရာမရှိဘူးလို့လည်းပြောပါတယ်
အဓိကသူတို့ရဲ့ဟိုဘယ်လိုပြောမလဲဖြစ်တန်ပေါ့နော်ပုံမှန်တင်လာတာဆိုရင်ကျမတို့ဆိုလို့ရှိရင်905ပေါ့နော်905တခုပဲထုတ်ပြန်လာတယ်။နောက်ပိုင်းပုံမှန်ကြီးထုတ်လာတာညကျရင်သူကတည်ရွေမထုတ်ပြန်တော့ကျမရယ်။အဲ့ခါကျတော့သူက short box ဆိုလို့ရှိရင်ကျမတို့ဥပမာတည်ဝင်သွားရပဲထားပါတော့ short box ဆိုသူက905လောက်နဲ့ short box ပြီးနောက်ကရှိရပုံမှန်ကြီးနဲ့ဆက်ဆွဲချက်ထောင်ချမှာလေ။အဲ့လိုမျိုးပြွင့်လင်းနေတာမျိုးရှိရှိနဲ့သူတို့လုပ်ထားတာတခုမှမရှိတဲ့အတွက်အရန်အန်နေအများပါတယ်တည်ဝင်မဲ့လူတွေဆိုရင်လည်းပေါ့နော်။
တဲ့ကြောလှူရှားသူတူကလည်းသူကိုယ်တိုင်တနေ့တည်းမှာပဲလူငိမ့်ချမ်းသာခွင့်နဲ့လွတ်ပြီးညဘက်မှာပြန်ဖန်းခံရတာကိုကြုံခဲ့ရတာကြောင့်ဒီလိုအဖြစ်မျိုးတွေထပ်ကြုံမှာကိုစိုးတယ်ဆိုပြီးအခုလိုပြောပါတယ
်ဟုတ်ကဲ့အရင်တော့ကျွန်တော်ကိုယ်တိုင်ထောင်ရခဲ့တယ်ဘဘူးထောင်မှာပြခဲ့တယ်သူတို့ကိုယ်တိုင်လူငိမ့်ချမ်းသာပြီးတယ်ဒါပေမဲ့အိမ်မလာပြန်ဖန်းတာဘလူပုံနဲ့လာပြန်ဖန်းလဲဆိုတော့905တခုတည်းနဲ့စူးပစ်လိုက်တာဖြစ်တယ်ပြန်တဲ့အမှုကြီးကြံနေဆိုပြီးလာပြန်ဖန်းတာအဲ့ဒါကြောင့်သူတို့ပြောတဲ့ဇာတ်အတိုင်းသူကလက်ကလုံးရလို့မှာဖြေလျှော့မယ်ဆိုတဲ့ဟာကိုတော့သူဖြေလျှော့ပြီးလိုက်မယ်။ဦးကျူးကကျွန်တော်ဖြစ်သွားလို့ဒီပေါ့905ကိုဖြေလျှော့ပြီးလိုက်တယ်။အစားပုံမှတ်တက်လိုက်မှာ
။အလားတူတက်ကြွလှုပ်ရှားမှုတွေကြောင့်အဖမ်းဆီးခံရသူတွေရှိသလိုအိမ်နေမီးရှို့ခံရတာ၊ချိတ်ပိတ်ခံရတာတွေမိသားစုဝင်တူဦးကစစ်ကောင်စီကိုစန့်ကျင်ရမှာပါဝင်တာတွေကြောင့်
มีตาสุไลทับยีลายาดูดีเลยไทยเนี่ยจะมาชีเลยบาร์เลยดิลูเรียฮาเลยเนี่ยเปลี่ยนโบด้วยสุรากูไทยแลนด์นี่จ้าเลยสุบีอารมณ์ทำไมเลือกชาดูอุโมจูกะคุโรเปียวบาร์เลยเยอะสมบูรณ์แต่ผู้ชายเนี่ยสุยะแล้วกูรู้เพราะว่าคุโรทุกคนก็ใช้ไปในคุโรยูจูบีมั้ยแก่จ้ามาบอกกูเราเลือกชาตัวไหนเนี่ยอาจารย์มีเนี่ยเนี่ยเราอยากมีจ้าเลยยามานั่งงานนาริกูสิ่งของสิ่งก็เปลี่ยนคนนี้ไปไหม
อันนี้จู่ก็รอเนี่ยเปลี่ยนโบด้วยสูงยิ่งสิ่งที่ชินใจมาเลยทำยังมาเนี่ยจะมาหนีทางยัดที่เขาแค่นี้จะไปไหมแต่เป็นเนี่ยยิ่งมีเนี่ยเปลี่ยนโบก็รอแต่เพียงหนึ่งจะพูดเลยเขาเปลี่ยนลาดูดีก็จะสูงจะมาเลยใช่เสียหน้าเต็มไปทับยี่แก่ตัวเชื่อกูสิ่งของสิ่งนี้เปลี่ยนลาจะบุคคลนี้ละมาตั้งแต่ยันเนี่ยต้องเปลี่ยนแก่ละเลยกูไม่มาจะเปลี่ยนกันละบ้างอากูรอสกังใจกำลูบมา มีมีอยู่ไม่จังชัวร์ตาที่ใครติดส่งเกี่ยอะไรตัวเรามาสุดท้ายพิจารณาการเวทจัดเวทไปพบชนิดใดที่ตัวเรามามีมีอยู่ไม่ต้องพิมพ์มือเลยชนิดใดเจ้าที่ตั้งพิจารณาติดส่งที่ใครมือเลยชนิดบ้างเลยสี่ลูกชายมือเลยสี่เลสกันใจกำลังอยู่ในเรามาเฟอร์ไรล่ากันที่ตั้งกูอยากไม่เนี่ยมีแก่ลูกสุดท้ายเจ้าหน้าที่เอาเนี่ยมาเรียนติดส่งเกี่ยอะไรนี่มีไม่จังคลิงเอรีบ่าวเวทติดส่งนี่เดียวจังปีบุลาเรตุเรงกูมาสูงเนี่ยมั้งเปียบเปียบเปียบเขมี
ရွာသားလေးယောက်နဲ့ကာဘိုးဆံပြချေးရွာကနေဈေးလာရောက်တဲ့ဈေးတယ်လင်မယားနှစ်ယောက်မိုင်းနေမိခဲ့ကြပါတယ်။ညနေပိုင်းမှာတော့စင်ပေါင်းချင်းရွာကနွားချောင်းသွားတဲ့ကလေးသုံးယောက်မိုင်းနေမိခဲ့ကြတာမှာတယောက်ကတော့နေရာမှာတည်ဆုံးခဲ့တယ်လို့ကမ်ဘလူဒေတာရင်းသတင်းပြန်ကြားရေးအဖွဲ့ကကိုအနန္ဒာက VOA ကိုပြောပြပါတယ်
။ဇွန်25ရက်နေ့မှချင်းကဒီကာဘိုးဆံကာဘိုးဆံရွာနေဈေးလာရောက်တဲ့လင်မယားနှစ်ယောက်လေပြီးတော့အဲညောင်စင်းရွာတဲကရတပ်ပြည်သူတုံးပေါ့ဗျာ။အဲဒီလိုတော့ရတယ်မနေ့ကမှ9ရက်ထိရပြမနေ့ကအစိုးရပေါ်မှာအဲပြီးတော့ကျွန်တော်တို့မနေ့9နာရီခွဲလောက်မှာနောက်ထပ်တစ်ယောက်ထပ်ထိရပြညောင်စင်းရွာလေးကသူကလည်းရက်သားလေးဗျအဲအဲ့မှာစုစုပေါင်းအဲ့ဒီမှာ6ရောင်ညနေပိုင်းကျတော့ကျွန်တော်ညောင်စင်းရွာလေးကနောက်ထပ်ကနှစ်ဖားလောက်အဲနှစ်ဖားလုံးကဝေးတာပေါ့ဗျာနောက်ဘယ်လောက်ပဲဝေးတယ်ဒီမောင်းချင်းရွာကဟိုဟာအဲကလေး3ယောက်ပေါ့နော်မကလေး3ယောက်ကတော့ကြောင်သွားရင်းနဲ့မိုင်းဆက်ချီရလေပြောရတယ်ညနေ4နာရီလောက်ပါလေအဲ့မှာပဲကျွန်တော်တို့ကရှစ်တန်းကြောင်သားကလေးတယောက်ကအဲ့နေရာမှာပဲဆုံးသွားတယ်လို့ပြောရတယ်ဗျာသူတို့ကငါအဲ့နေတည်းအထက်မနေ့ခင်းပိုင်းမှာ6ယောက်ပေါ့နော်ညနေပိုင်းမှာ3ယောက်ဆို9ယောက်ထိကြဗျာအဲကျွန်တော်ကလေး2ယောက်ကသူအဲ့ကလေး3ယောက်ထိကြက2ယောက်ကညီကို2ယောက်ပေါ့ညီကို2ယောက်ကတော့တပြိုင်တည်းထိတဲ့ပုံစံရှိရဲ့မိုင်းမှာပဲသူညီလေးဖြစ်တဲ့လေးတန်းကြောင်သားလေးကတော့သူကတန်ရတော်ကြီးခံနေပေါ့ဗျာ
မိုင်းထိတဲ့ကလေးတွေကသင်ပေါင်းချင်းရွာကအသက်15နှစ်အရွယ်မောင်ဖြိုးဝေအောင်မောင်ပိုင်ပိုင်ဆိုးနဲ့အသက်10နှစ်အရွယ်မောင်တုတ်ပေါ်တို့ဖြစ်ပြီးတော့မောင်ဖြိုးဝေအောင်ကတော့မိုင်းထိတဲ့နေရာမှာရင်တည်ဆုံးခဲ့တာပါသူ့ရဲ့ညီဖြစ်တဲ့မောင်တုတ်ပေါ်ဟာလည်းဒဏ်ရာအပြင်းထန်ရခဲ့တယ်လို့ရဲသားကံတွေကပြောပြပါတယ်မိုင်းထိတဲ့လူနာတွေဟာကမ်ဘလူကရင်တရားဆေးရုံမှာဆေးကုသမှုခံယူနေကြပါတယ်အခုမြေမြုံမိုင်းပောက်ကွဲခဲ့တဲ့ခြေရွာတွေဘက်မှာတိုက်ပွဲဖြစ်တာမျိုးမရှိပေမဲ့စစ်တပ်ရဲ့စီးရေးလှုပ်ရှားမှုတွေကတော့ရှိနေပါတယ်ပောက်ကွဲခဲ့တဲ့မိုင်းတွေကိုဘယ်သူထောင်တယ်လဲဆိုတာကိုတော့အတိအကျမပြောနိုင်ပါဘူးဒေသခံတွေအပြောအရကတော့ညောင်စင်ရွာနဲ့တင်ပေါင်းချင်းချေးရွာတွေဟာဖြူစောတိချေးရွာတွေဖြစ်တယ်လို့လည်းဆိုပါတယ
်အဲ့ဒီမှာလည်းသူတို့မိုင်းချပြီးရအောင်မှပြူရဲစီဝေးချက်ချင်းကောက်လို့ပြီးတော့အဲရွာသူရွာသားတွေရွာပြင်ကိုလုံးဝမထွက်ခိုင်းဘူးဗျာကျွန်တော်တို့ဒီလိုက်နေရလောက်ဆိုရင်ဒီသူတို့နေကန်နေရပြောတာဗျာနော်အဲ့ကနေပြောတာကတော့လုံးဝဒီပြူကြီးထောင်တာလို့ပဲပြောတာကျွန်တော်အနေနဲ့တော့တည်ပြလို့မရဘူးဗျာကောက်ဝဲရေးဖွဲ့ပေါ့နော်ပြည်သူ့ကောက်ဝဲရေးဖွဲ့ရထောင်နေဆိုရင်တော့တို့ဒေသခံတွေတို့တည်ပြတာမျိုးရှိတယ်ပေါ့ဗျာဘယ်နေရာဘယ်နေရာမတော်နဲ့မိုင်းထောင်ထားတယ်ပေါ့ဗျာအဲဒါပေမဲ့ဒီအဲဒီနောက်စင်းနဲ့ဒီတမောင်းချင်းနဲ့ဖြစ်သွားတဲ့ကိစ္စကတော့အတိပေးထားမျိုးမရှိဘူးလို့ပြောတယ်ပေါ့ဗျာနောက်မ
ှ February 26ရက်နေ့ကလေးကညောင်စင်းရွာနဲ့တင်ပေါင်းချင်းရွာကဒေသခံတွေကိုရွာပြင်မထွက်ကြဖို့အတွက်ပြူစောထေးတွေကပြောပြီးတော့ချေးရွာရဲမှာမနေရဲလို့ထွက်သွားတဲ့သူတွေကိုလည်းဖမ်းဆီးမှုတွေရှိတယ်လို့ဒေသခံတွေကပြောပြပါတယ်အခုလိုဒေသခံပြည်သူတွေမိုင်းထိတေဆုံးတာတွေရှိနေတာကြောင့်ရွာသူရွာသားတွေကတော့ကြောက်လန့်နေကြတယ်လို့ကိုအနန္ဒာကအခုလိုပြောပြပါတယ
်။ကိုယ်ကမှလေညောင်စင်သားမှဒီလိုဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဒီရွာပြင်ကိုမထွက်ရဲဘူးပေါ့ဗျာ။တချို့ကလည်းဒီရွာနားမှာမနေရဲလို့ထွက်သွားမယ်လို့တဲ့အထီတောင်ဖြစ်တယ်ပေါ့နော်မိုင်း။ရွာထဲကတော့လုံးဝပေါ့ဒီပြူတွေကရွာသူရွာသားတွေရွာပြင်ထွက်မခံဘူးပြီးတော့တခြားအနေအထားတွေလည်းသွားမခံဘူးလို့ပြောရပေါ့ဗျာ။ရွာသူရွာသားတွေကိုချုပ်ထားတဲ့သဘောပေါ့ဗျာ
။ February 17ရက်နေ့လောက်ကကမ်ဘလူမြို့နယ်အင်းလယ်ကြီးကျေးရွာကိုဝင်ခဲ့တဲ့စစ်တပ်ဟာလည်းရွာထဲကနေပြန်ထွက်ချိန်လူနေအိမ်တွေမှာမင်းမြုံမိုင်းတွေထောင်ထားခဲ့တာကြောင့်စစ်တပ်တွေပြန်ထွက်သွားချိန်မှာဒေသခံတွေရွာရဲပြန်ဝင်နိုင်ဖို့အတွက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမိုင်းတွေကိုရှင်းလင်းခဲ့ကြရပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းမင်းမြုံမိုင်းထောင်တာတွေရှိပေမဲ့သူတို့မိုင်းထောင်နေဆိုရင်ပြည်သူတွေကိုမိုင်းရှိတဲ့နေရာတွေကိုမသွားဖို့တတိပေးတယ်လို့ဒေသခံတွေကပြောကြပါရဲ့ရှင်
။စကိုင်းတိုင်းက 干部留言来帮忙，你们有买家，现在将他都得送给他的保卫，得送提开天亚木人来，所以目前的前头的个没送面目，就别给他吧。啊，古老，你们那眼的车就使用的北公路，啊，你阿爸老了没，心里加倍，一对三米二两的前头的嘛。你们那个嘛，那个家没得谁对过，就老北你的，啊，车就使用的，这苦逼这苦北你的对，老子妈的。အများပြားအလုံးလမဲ့ဖြစ်မဲ့လမ်းကိုဥတည်နေတယ်လို့အလုံးသမားကြီးရအဖွဲ့တွေကသတိပေးလိုက်ပါတယ်အလုံးလမဲ့ဖြစ်သွားတဲ့အလုံးသမားတွေအနေနဲ့နောက်ထပ်အလုံးပြင်ရဖို့မရည်ရတဲ့အခြေအနေမျိုးကြုံနေရတယ်လို့လည်းဆိုပါတယ်ရန်ကုန်ကလာတဲ့တင်းကိုကိုစီသူပြောပြပေးပါဦးခင်ဗျအ
ိုင်ယာလန်နိုင်ငံချီဆိုင်ပရိုင်မတ်ကုမ္ပဏီအတွက်ဝစ်ထယ်ရီကိုချုပ်လုပ်ပေးနေတဲ့ရွှေပြည်သားဝါဒရဆက်မှုဆောင်ကအထက်ချုပ်ဆက်ယုံနှစ်ယုံဟာချုပ်ထယ်အော်ဒါအစ်တွေထပ်မရတော့တာကြောင့်မနေ့ဖေဖော်ဝါရီလ28ရက်နေ့ကအပီးပိတ်လဲပါတယ်လောက်သမားစုစုပေါင်း 2,000 ကျော်လောက်ကနေကြတဲ့တရုတ်နိုင်ငံသားပိုင် GDING နဲ့ GYSAN ဆက်ယုံနှစ်ခုကိုပိတ်လိုက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံတကာကနာမည်ကြီးတစိတ်တွေမြန်မာနိုင်ငံတဲကနေတဖြည်းဖြည်းထွက်ခွာနေကြပါတယ်လက်ရှိနိုင်ငံတကာကုမ္ပဏီတွေမှားထားတဲ့အထည်ချုပ်အမှားတွေဧပြီလမှာအော်ဒါပြတ်သွားတော့မှာမဟုတ်အဲ့ဒီနောက်ပိုင်းဆိုရင်ပူဆိုးလာနိုင်တယ်လို့လည်းတွက်ဆမှုတွေရှိနေပါတယ်နိုင်ငံသားကအမှတ်တစိတ်အော်ဒါတွေထပ်မရတော့ဘူးဆိုရင်ဆက်ယုံပိတ်သိမ်းမှုတွေကြောင့်အလို့သမားတင်းချီပြီးအလို့ဆုံးရှုံးနိုင်ကြောင်းလို့သမားကြီးရအဖွဲ့တွေကခန့်မှန်းထားပါတယ်အမတ်စစ်တခုတည်းကအော်ရာတွေကိုတီးတန့်ချုပ်လုပ်တဲ့ဆက်ယုံတွေပို့ပြီးတော့ထိခိုက်နိုင်တာကိုသွေးစည်းညင်ညွတ်သောအလို့သမားသမဂ္ဂများအဖွဲ့ချုပ် SDUM ရဲ့တောင်းရှိသူဒေါ်မျိုးအေးကအခုလိုပြောပြပါတယ
်တကယ်ထွက်ခွာမယ်လို့ပြောတယ် brand တွေအားလုံးထွက်ခွာမယ်အဲတခြားအော်ရာလေးအဲ့ဒီဆက်ယုံတွေလည်းမရှာနိုင်ဘူးဆိုလို့ရှိရင်တော့တင်းချီတဲ့လို့သမားကြီးကအလုံးလည်းမဲ့တော့ဖြစ်သွားမယ်လို့ယူဆရတယ်ဒါပေမဲ့တချို့ကကြတော့ brand ကိုလည်းမဟုတ်ဘူးပြီးတော့နေတာမဟုတ်ဘူးတခြားဟာတွေလည်းချုပ်ကြတယ်ဗ
ျဆက်ယုံတွေပိတ်သိမ်းသွားတဲ့အခါမှာအလို့သမားတွေရဲ့နေနာကြီးရပိုင်ခွင့်နဲ့အခွင့်အရေးတွေအတွက်နိုင်ငံတကာဥပဒေအတိုင်းလုပ်ဖို့လိုအပ်ကြောင်းလို့သမားကြီးရအဖွဲ့တွေကပြောပါတယ်တချို့ဆက်ယုံတွေဟာလို့သမားကြီးဝန်ကြီးဌာနကိုကြိုတင်အသိပေးတာမျိုးမရှိပဲရုပ်ချီးပိတ်လိုက်တာမျိုးပိတ်တဲ့ရက်မှအသိပေးတာမျိုးတွေရှိနေတာကိုသူကထောက်ပြပါတယ
်ဒီတွင်ကနေထွက်ခွာမယ်လို့ပြောတဲ့အချိန်မှာ Plymouth ကတော့2023 match လောက်ကမှအပြီးထွက်သွားမယ်လို့သူကပြောတယ်ကျွန်တဲ့ brand ကြီးကတော့ထွက်ခွာဖို့ပြင်ဆင်နေတယ်တချင်းချင်းစီထွက်ခွာဖို့အတွက်ကိုစက်ပန်ဆက်လုပ်တယ်သူတို့ထွက်ခွာသွားတဲ့အချိန်မှာနောက်ထပ် order တွေဒီရှားတဲ့အနေထားမျိုးတွေဒါဘယ်လိုလဲတို့ပေါ့နော်အဲ့ဒီ order တွေရအောင်စောင့်နေတို့အဲ့လိုကြား
တကယ်လို့စီကန်းနဲ့မညီဆောင်ရွက်တဲ့လုပ်ငန်းတွေကိုသူတို့အနေနဲ့အရေးယူနိုင်ဖို့ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလည်း SDUM ရဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။ကျမတို့လည်းစိတ်မချနိုင်ပါဘူး။ဒီအလုပ်ပိတ်သိမ်းထွက်ခွာတာနဲ့ပတ်သက်ပြီးတော့လုပ်ငန်းဒီ plan တွေတခါဆောင်ရွက်ဆောင်ရွက်ဒီလုပ်ရမယ့်အချက်တွေကိုဒီ industry all နဲ့ဘယ်ဒီတမကနဲ့ brand အနေနဲ့စကားပြောထားတဲ့အချက်တွေနှိမ့်နိုင်သဘောတူညီရထားတဲ့အချက်တွေအဲအင်္ဂလိပ်ဘာရှင်းနေတော့ကျမတို့ဖတ်ရပြီပေါ့နော်အဲ့ဒါမြန်မာလိုကျမတို့ဘာသာပြန်ပြီးတော့အဲ့ဒါကိုတိချာကြည့်လေကြည့်ကြည့်လို့ရှိရင်ဒီ brand တွေအနေနဲ့ကတဆင်းချင်းထွက်ခွာတဲ့အခါမှာအာဒီတောင်းယူမှုတောင်းဆန်မှုရှိကဆက်သွားတာမျိုးကြီးဆိုလို့ရှိရင်တော့ကျမတို့က brand ကိုဆက်လက်ပြီးတော့ဒီတိုင်ချာတာတို့ဒီပေါ်ထုတ်တာတို့လုပ်မှာပေါ့နော
် February 28ရက်ကပိတ်သိမ်းလိုက်တဲ့ GDING နဲ့ GYSAN ဆက်ယုံဟာတဆိုင်ရာအဖွဲ့အစည်းတွေစီကိုပိတ်သိမ်းကြောင်းစတင်ခဲ့ပေမဲ့ယာယီပိတ်မာလားအပီးပိတ်တာလားဆိုတာလုံသမားတွေဘက်ကမသိရှိရပါဘူးလုံသမားတွေကိုအလုတ်ထုတ်နေတာကြီးတာရရှိခဲ့ပြီးရော်ကြီးတော့မရရှိသေးပါဘူးဂျီဝိုင်းဆန်ဆက်ယုံရဲ့ဝန်ထမ်းတူကအခုလိုပြောပါတယ
်ဒီလိုချက်တဲနေတဲ့အချိန်မှာပေါ့နော်ဆက်ယုံကပြုံးစားရေးထားပေးတဲ့အချိန်မှာဟိုချို့ဝန်ထမ်းတွေဆိုလို့ရှိရင်လို့ပြောရမယ်ဟိုအလုတ်လက်မဲ့ဖြစ်သွားတာတော်တော်များပေါ့နော်အဲ့လိုပြောရမယ်တချို့ကြတော့လေတခြားဆက်ယုံတွေမှာအလုံးပဲလျှောက်ကြတယ်တချို့ကြတော့လေနေပြန်ကြတယ်ပေါ့နော်လှောက်လျှောက်လို့မရကြဘူးနေပြန်ကြအထူးတပြည့်အကြောင်းလေးပေါ့နော်အကြောင်းလေးတွေကဆိုလို့ရှိရင်အရောက်ကိုခက်ခဲသွားတဲ့နေသားတစ်ခုဖြစ်သွားတယ်တယုံတယုံလုပ်ငန်းရှင်တွေကအကြောင်းလေးမခေါ်ကြဘူးအဲ့လိုမျိုးဖြစ်တယ်ဆိုတော့ဒါကဝန်ထမ်းတွေကတော့လေးကိုထိခိုက်မှုတော့ရှိရပါတော့နင်နာမှုလည်းရှိရ
ဥပဒေအရဆိုရင်နင်နာကြီးအလုံးလစာ၃လပေးရမှာဖြစ်ပေမဲ့အခုလူသမားတွေအနေနဲ့ဗနလာစာညှိနှိုင်းရရှိရဲဆိုတာတော့မသိရပါဘူးအချိန်ဘူအတင်းကျပ်စိတ်ခိုင်းတာလောက်ခလာစာခေါင်းပုံဖြတ်တာတခြားစိတ်ပိုင်းဆိုင်ရာဖိနှိပ်မှုတွေကြောင့်လူသမားတွေနဲ့ဆက်ယုံတွေကြားကပြိပခါတွေလည်းပုံများလာနေပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့နိုင်ငံခြားတစ်စိတ်အထက်ချုပ်ဆက်ယုံတွေတစ်ခုပြီးတစ်ခုပိတ်ကုန်လို့အလုံးလက်မဲ့တွေဖြစ်ကုန်ပြီဒီအလုံးလက်မဲ့အရေးအတွက်ဆက်များလာနိုင်တာကိုကိုစီသူပြောပြခဲ့တာပါအခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုကြောင့်ရေရှားလာတာကိုသီရိလင်္ကာမှာကင်တွယ်ဖြစ်ရှင်းနေရတဲ့အကြောင်းပါသီရိလင်္ကာနိုင်ငံမှာစပါးဆိုင်တောင်သူတွေရေရှားပါမှုပြဿနာကိုရုံးကန်ဖြစ်ရှင်းနေကြရပါတယ် ဥဒုရာသီပြောင်းလဲမှုရဲ့တည်ရမှုကြောင့်ရေရှားလာတဲ့သီရိလင်္ကာမှာလယ်သမားတွေကဒီဂျစ်တယ်နည်းပညာကိုသုံးပြီးဖြည့်ရှင်းနေကြတာပါဒီနည်းပညာကိုဘယ်လိုအသုံးချနေသလဲဆိုတာ AP သတင်းကိုအခြေခံပြီးနားလောက်ကပြောပြပေးပါဦးခင်ဗျာ
မြကန်းကစပားစိုက်တောင်းတွေဟာမိုးနေတဲ့ဒဏ်နဲ့ရင်ဆိုင်လာတာနှစ်တွေနဲ့ခြေပါပြီဒီလိုရေတွေလုံလောက်အောင်မရတဲ့အတွက်တောင်းတွေရဲ့လူနေမှုဘဝလည်းအတော့ကိုထိခိုက်လာပါတယ်ရာသီဥတုအခြေအနေကြိုတင်ခံမှန်းဖို့ပို့ပြီးတော့ခက်ခဲလာချိန်မှာတော့လှဲတဲ့ရေသွင်းပြီးစပားစိုက်တဲ့ရိုးရာနီလန်းတွေဟာရေရှည်ခံမဲ့နည်းတွေမဟုတ်တော့ဘူးဆိုတာကိုသဘောပေါက်လာကြပါတယ်ရေတွေရှားလာတဲ့အချိန်မျိုးမှာဆိုရင်လဲစပားကင်းတွေတဲ့ရေသွဲဖို့မဖြစ်နိုင်ပါဘူးဥတုရာသီဖောက်ပြန်မှုကြောင့်စပားစိုက်ဖို့မိုးရေအလုံးလောက်မရတဲ့တောင်းတွေထဲမှာမလ်ဝါဒူမြဝန်ဟေကလေယာအလုံးနဲ့အသက်မွေးလာတာနှစ်ပေါင်း20ကျော်ဖြစ်တဲ့ကလေးနှစ်ယောက်မိခင်ရာမနီပီရာလည်းပါဝင်ပါတယ
်။ဒေသကုန်းကပြာပရာဆာကုနိုတက်တရမ
ဥရူယာဒီဖောက်ပြန်မှုကြောင့်မိုးမရောရင်လေသမားတွေလည်းစပားဆိုင်ကြမှာမဟုတ်ပါဘူး။ရေမလောက်ဘူးလို့လေသမားတွေကပြောပါတယ်။ဒါကြောင့်စိုက်ပျိုးရေးလုပ်ငန်းလည်းရပ်သွားပါတယ
်။ရေမလုံလောက်တဲ့ပြဿနာကိုကျော်လွှားနိုင်ဖို့ကုလသမဂ္ဂအစားနာရိတ်ခအစီအစဉ် FAO ကဝေဖို့ဆိုတဲ့ digital နည်းပညာတစ်ခုကိုတည်ထွင်လိုက်ပါတယ်။တောင်သူတွေလိုအပ်တဲ့ရေတွေကို digital နည်းပညာနဲ့သတင်းပေးရင်ရေအရင်းမြစ်တွေစီမံခန့်ခွဲပေးမဲ့နည်းပညာဖြစ်ပါတယ်။ satellite ဂျူတို့ကမြေပြင်ပုံရိပ်တွေကိုဝေဖို့နည်းပညာကထပ်မံကြည့်ရှုပြီးတော့မိုးရွာနိုင်တဲ့အခြေအနေ၊ရေငွေ့ပြန်နိုင်မှုနဲ့မိုးရေချိန်ပမာဏစတဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီထုတ်ပေးပါတယ်။မာလဝတူယာဆောက်တဲ့မြဝါမှာတော့မြေအောက်ပေ100လောက်အထိကြီးနိုင်ပြီးတနင်္ဂနွေအတိုင်းတာနဲ့ဆိုရင်တော့ပေ300ကျော်လောက်ကရေအရင်းမြစ်ကိုသိနိုင်ပါတယ်။ဥဒုရာသီဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာ၊ရေကြီးရေရှမ်းနိုင်တာစတဲ့သဘာဝဘေးဒဏ်တွေပေါက်ပေါက်နေချိန်မှာအခုလိုစိတ်ချရတဲ့ data အချက်အလက်တွေကြောင့်တောင်သူတွေလည်းရေအနေအထားပေါ်မှုတည်ပြီးတော့စိုက်ပျိုးမဲ့အချိန်ကိုမမှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်ပါတယ်။ဝေပိုကရတဲ့ data အချက်အလက်တွေကိုလယ်သမားတွေအသုံးချနိုင်အောင်ဒေသန္တရအစမ်းမြောင်းအရာရှိတွေကို FAO ကလေ့ကျင့်သင်ကြားပေးပါတယ
်။ဆောင်းဝိုင်းလုံးကတော့တောင်သူတွေကတရားဒီလုံးအတွက်တင်းနှံတွေကိုတပြိုင်တည်းစိုက်ကြပါတယ်။အခုတော့ကြတော့တင်းနံတွေထပ်ဆိုင်မယ်ဆိုရင်အချိန်နဲ့နဲ့ယူပြီးတော့မှစိုက်ကြပါတော့တယ်။နောက်ပိုင်းမှစရင်ရေပိုရတော့အဲ့ဒီမြေကတင်းနံတွေပိုထွက်ပါလေ
။ဒီလို data အချက်အလက်တွေကြောင့်ရောဆယ်မြောင်းအရာရှိတွေရဲ့အကူအညီတွေကြောင့်မှမော်ဝါသူမြေဝန်းကတောင်းသူတွေဟာရေကိုဘလို့စီမံခန့်ခွဲအသုံးချမယ်ဆိုတာသဘောပေါက်လာပြီးတော့ရေသိပ်သုံးစရာမလိုပဲတင်းနံတွေလည်းအထွက်တိုးလာစေပါတယ်
။ငန်းတို့ကတူနာငန်းတို့ကလ
ည်းနေသမားတွေနဲ့ဒါကိုပိုးပြီးသဘောပေါက်လာကြပါပြီ။ဒီနီလန်းတွေကြောင့်တင်းနှံတွေလည်းအထက်တိုးလာပါတယ်။အရင်တုန်းကတော့မြောင်းထဲကရေကိုတွဲပြီးတောက်ပါတယ်။စပားကင်းနဲ့ရေသွင်းတာတိတ်ပြီးများသွားရင်ဘွက်တွေပေါက်လာတတ်ပါတယ်။ဒါကြောင့်စပားကင်းထဲကနွားချီတွေလည်းရေနဲ့ပါသွားတတ်တဲ့အတွက်စပန်းနှံတွေမအောင်တတ်ပါဘူး။ဒီတော့စပားလည်းထင်သလောက်မထွက်တော့ပါဘူး။တောင်သူတွေကတော့ရေရှိရင်စပားထွက်မှာပဲလို့ထင်တတ်ကြပါတယ
်။ဆယ်မြောင်းဝန်ကြီးဌာနအပါအဝင်တိရိလင်ကအစိုးရအေဂျင်စီတွေမှာဝေပိုဒီဂျစ်တယ်နည်းပညာကိုနိုင်ငံတော်အဆင့်အနေနဲ့အသုံးချနေပါတယ်။အထူးသဖြင့်ဆယ်မြောင်းဝန်ကြီးဌာနကဝေပို data တွေကိုစုဆောင်ပြီးတော့ရေအရင်းအမြစ်စီမံခန့်ခွဲရေးအတွက်အသုံးပြုနေတာပါ။တရီလင်္ကာနိုင်ငံမှာရေနဲ့တဘာဝရင်းမြစ်တွေပုံမကောင်းမွန်စွာစီမံခန့်ခွဲနိုင်အောင်လို့ FAO ကတရီလင်္ကာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ
်။ Overuse of irrigation water is a serious
တရီလင်္ကာနိုင်ငံမှာဆယ်မြောင်းတွေကရေတွေကိုအလွန်အကျွံအသုံးပြုနေကြတာအလေးနဲ့ထားရမယ့်ကိစ္စဖြစ်ပါတယ်။FAO ကလည်းရေတွေကိုပုံမှန်ကောင်းမွန်စွာဖြန့်ဝေပေးနိုင်မယ့်စနစ်တွေကိုမိတ်ဆက်ပေးဖို့စီစဉ်ထားပါတယ်။နိုင်ငံသွင်းကလေယာဉ်မြေတွေမှာရေကိုထိရောက်စွာအသုံးချနိုင်အောင်လည်းလုပ်သွားမှာဖြစ်ပါတယ်။ရေရင်းမြစ်တွေပုံမှန်ကောင်းမွန်စွာစီမံခန့်ခွဲနိုင်တဲ့နည်းပညာတွေကိုကျွန်တော်တို့ပုံမှန်လေ့ကျင့်သင်ကြားပေးသွားမှာပါ။ရေစီမံခန့်ခွဲရေးမှာဒီနည်းပညာနဲ့ data အချက်အလက်တွေကသိသာထင်ရှားတဲ့အခန်းကဏ္ဍမှာရှိနေပါတယ်။တရီလင်္ကာအစိုးရအတွက်လိုအပ်တဲ့ကျွမ်းကျင်မှုတွေရအောင်FAO နဲ့ကမ္ဘာပညာရှင်တွေပူးပေါင်းလုပ်ကိုင်သွားမှာပါ
။ဝေပိုရဲ့ data အချက်အလက်တွေကို Knowing Water Better ဆိုတဲ့ FAO ရဲ့ project ကနေရယူနိုင်ပါတယ်။ဒီ project ကတော့သီရိလင်္ကာ၊စီနီဂေါနဲ့ရဝန္ဒာနိုင်ငံမှာဥဒုရာသီဖောက်ပြန်မှုနဲ့တဟဆာသာချက်အောင်စားနပ်ရိက္ခာလုံလောက်မှုရှိလာအောင်ဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ရေအရင်းအမြစ်နဲ့ရေစီမံခန့်ခွဲမှုတွေပုံမကောင်းမလာအောင်ရည်ရွယ်ဆောင်ရွက်နေတဲ့လုပ်ငန်းလေးဖြစ်ပါတယ်။ကျမနှံလာပ
ါ။ဥဒုရာသီပြောင်းလဲမှုကြောင့်ရေရှားလာတာကိုသီရိလင်္ကာလယ်သမားတွေဖြစ်ရှင်းနေရတာနှစ်လောက်ကြောက်ပြခဲ့တာပါဗုဒ္ဓညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြာခင်ဒုတိယပိုင်းမှာဗုဒ္ဓညပတ်စင်ခန္ဓာတွေဆက်လာဖို့ရှိသေးတယ်လို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOE အစီအစဉ်တွေကို Radio Yuvendan ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ VOE မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ
် VOE American တရဲ့ဗိုလ်ဒုညအပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်မှာတော့ဗိုလ်ဒုညတိုင်းပြောပြနေကြဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နောက်ကိုရနေရဲ့အာကစားခဏတွေကိုဆက်ပြီးတော့နောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးခဏပါကင်ဆာရောဂါကာကွယ်ရေးအကြောင်းပြောပြထားပါတယ်ကျန်းမာရေးအတွက်ယောဂါကိုကြိုတင်ကာကွယ်တာဟာကုသတာထက်ပိုပြီးကောင်းမွန်တာကြောင့်ကင်ဆာရောဂါတွေကိုကြိုတင်ကာကွယ်ထားကြဖို့လိုပါတယ်ယောဂါဖြစ်မဖြစ်စောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူနိုင်မယ်ဆိုရင်ကင်ဆာယောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ချနိုင်မှာဖြစ်တယ်လို့ကင်ဆာယောဂါကျွမ်းကျင်သူတွေကပြောပါတယ်ဒေါက်တာသန့်စောကပြောပြပေးပါဦးခင်ဗျာ
ယောဂာနေ့ဖြစ်သက်မှတ်ပြီးကင်ဆာယောဂာနဲ့ပတ်သက်တဲ့ campaign တွေကိုနှစ်ဆင်ကျင်းပပြုလုပ်ခဲ့တဲ့နေရာမှာဒီနေ့ဖေဖော်ဝါရီလ4ရက်နေ့မှာရောကင်ဆာယောဂာနဲ့ပတ်သက်တဲ့ blue campaign မျိုးကိုပြုလုပ်ခဲ့ပါတယ်လို့မြင်ကြည့်တဲ့အခါရှောင်းနေစီကင်ဆာ foundation ဥက္ကဋ္ဌဖြစ်သူကင်ဆာယောဂာထုကုဆရာဝန်ကြီးဗမောက္ခဒေါက်တာတော်ရင်ထွန်းကအခုလိုပြောပါတယ်အဲ့
တော့မင်္ဂလာပါနှစ်ဆင်ဖေဖော်ဝါရီလ4ရက်နေ့ကျောင်းအတိုင်းမှာကမ္ဘာကင်ဆာယောဂာနေ့ရဲ့လို့သတ်မှတ်ခဲ့ပြီးတော့ကမ္ဘာတစ်ဝန်းလုံးမှာရှိတဲ့လူသားတွေအားလုံးကင်ဆာကင်းဝေးမှုအတွက်ကို Union International Cancer Control လို့ခေါ်တဲ့နိုင်ငံတကာကင်ဆာထိန်းချုပ်ရေးသင်းကြီးကနေပြီးတော့အစိုးရအဖွဲ့အစည်းတွေအစိုးရမဟုတ်သောအဖွဲ့အစည်းတွေလူမျိုးရေးအဖွဲ့အစည်းတွေအားလုံးကိုတိုက်တွန်းနှိုးဆော်ပြီးတော့ကင်ဆာထိန်းချုပ်ရေး campaign မျိုးစုံကိုကျင်းပလာခဲ့ပါတယ်2020နဲ့နှစ်ကစပြီးတော့ Close the Gap campaign အတွက်အမည်သတ်မှတ်ပြီးတော့ဆောင်ရွက်လာတာတဘောကတော့ Close the Gap ဆိုတာတော့gap ပေါ့ကောင်းချက်တွေ quality တွေကိုတက်နိုင်များဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်လာတာ3နှစ် campaign ဖြစ်ပါတယ်ဒါကြောင့်မို့ဒီနှစ်ကတော့2023ကတော့ဒုတိယနှစ် campaign ဖြစ်ပါတယ
်တခြားယောဂါတွေလိုပဲကိစ္စယောဂါဟာလည်းကြိုတင်ကာကွယ်ခြင်းဟာကုသခြင်းထက်ပိုပြီးကောင်းမွန်တာပါကိစ္စယောဂါကိုကြိုတင်ကာကွယ်နိုင်မှုအတွက်ဘာတွေလှုပ်ဆောင်သင့်တယ်ဆိုတာကိုရှီယောင်နင်းစီကိစ္စ foundation အတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ကိစ္စယောဂါနေခန္ဓာမှာရှီယောင်နင်းစီကိစ္စ foundation နေနဲ့ရင်သားကင်ဆာလူနာများပတ်မိုးသူများအဖွဲ့ပန်းလိုင်ဆေးရုံ Roche ကုမ္ပဏီတို့နဲ့ပူးပေါင်းပြီးတော့ဒီကင်ဆာယောဂါကာကွယ်ရေးဆော့ဆစ်ဆိုတာတွေ့ရှိရတဲ့နီးလန်းတွေကိုဘယ်နည်းနေနဲ့ဒီအများပြည်သူတွေကိုသိရှိအောင်เนาะပြောကြမလဲဆိုတာကိုအုပ်စု group ဖွဲ့ပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့ဆောင်ရွက်တာလေးအဓိကထားလုပ်ပါတယ်เนาะအဲ့တော့ဒီလိုအဖွဲ့တွေခွဲပြီးတော့ဒီဆွေးနွေးတာမျိုးမပြုတ်လုပ်ခင်မှာကျွန်တော်တို့5 km လမ်းလျှောက်ရပါတယ်ဒီလမ်းလျှောက်တာဆိုလို့ရှိရင်ကျွန်တော် healthy lifestyle ပေါ့เนาะကိုယ့်ရဲ့တကူရေးစမ်းမာရေးအတွက်မှာကိုယ်လက်လှုပ်ရှားမှုကမဖြစ်မနေပါဝင်ပါတယ်နောက်တစ်ခါကင်ဆာကာကွယ်ရေးအတွက်မှာလည်းဒီကိုယ်လက်လှုပ်ရှားလုပ်တာဟာအရေးကြီးတဲ့အတွက်ကြောင့်မလို့ဆရာတို့ရဲ့ဒီကင်ဆာယောဂါကာကွယ်ရေးဆော့ဆူတာတွေ့ရှိရေးအချက်လက်တွေကိုမဆွေးနွေးမိမှာဆရာတို့ပါဝင်တဲ့လူပေါင်း200လောက်နီးနီးရဆိုလို့ရှိရင်ကျွန်တော်တို့5ကီလိုမီတာလမ်းလျှောက်တာကိုအရင်ဆုံးဆောင်ရွက်ပါတယ်ပြီးတဲ့အခါမှာဆရာတို့ဒီစမ်းမာစွာနေထိုင်စားတောက်ရေးအဖွဲ့နောက်တစ်ခါဒီအဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာ၊သိန်းကောင်းကင်ဆာ၊ဥမာကြီးနဲ့အစာဟောင်းကင်ဆာ၊အသည်ကင်ဆာ၊နောက်တစ်ခါကရင်ကင်ဆာစသည်အပြင်အဖွဲ့တွေဖွဲ့ပြီးတော့ဒီကင်ဆာရောဂါကိုစောစီးစွာတွေးရှိရေးနောက်တစ်ခါကာကွယ်ရေးနည်းလမ်းတွေကိုဆွေးနွေးကြပါတယ
်ကင်ဆာရောဂါကိုကုသအောင်မြင်ထားတဲ့သူတွေကလည်းကင်ဆာရောဂါကိုကြိုတင်ကာကွယ်ထားကြဖို့နဲ့ရောဂါဖြစ်ရင်စောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူကြဖို့သူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါရစေ
။ကျမနာမည်ကဒေါက်တာနဲ့ခိုင်ပါရှင်။ကျမရဲ့အသက်ကတော့အခု59နှစ်ရှိပါပြီ။လွန်ခဲ့တဲ့9နှစ်အသက်54နှစ်လောက်ကကျမကင်ဆာဝေဒနာကိုစပြီးတော့ခံစားခဲ့ရပါတယ်။ကျမကကင်ဆာဝေဒနာလို့သိတဲ့အကြောင်းအရာတော့ကျမဝင်းသွားတဲ့အခါမှာသွေးပါလာတာကိုကျမတွေ့ရပါတယ်။အဲ့မှာကျမဟိုဆွေမျိုးနှိစက်တွေအပေါင်းအသင်းနေရာနေပြီးတော့ကျမကိုဟိုဗမာစည်းပေါ့နော်အဲ့မိခွင်းကမုန်းကိုတကြားရင်နဲ့တောက်တို့သမော့ရွက်ကိုရင်ညှစ်ပြီးတော့တောက်တို့ပြောပါတယ်ပြောတော့ကျမအဲ့ဒီဆေးတွေနဲ့လှုပ်လိုက်တယ်ကျမ3လကြာသွားပါတယ်အဲ့ဒီကြားထဲမှာကျမဆရာဝန်နဲ့ပြပါတယ်ဆရာဝန်နဲ့ပြတော့လေသူ့ဝန်ကမရက်ပါဘူးမရက်ဘဲနဲ့ဖြစ်တော့ကျမသမားတော်နဲ့ပြပါတယ်သမားတော်နဲ့ကျမတပတ်ကြာပါတယ်အဲ့မှာဥမာကြီးမှန်မြောင်သမားတော်ကကြည်ခိုင်းပါတယ်အဲ့လိုဥမာကြီးမှန်မြောင်အဖြေရတာနဲ့ကျမခွဲစိတ်ဆရာဝန်စီကိုတန်းပြီးတော့လှုပ်ပါတယ်ခွဲစိတ်ဆရာဝန်နဲ့ကျမခွဲစိတ်ကုသပါတယ်ခွဲစိတ်ကုသပြီးတော့ကျမဆေးသွင်းမှုအခြေအနေကိုရောက်လာပါတယ်အဲ့ဒီခါမှာကျမဆေးစသွင်းရပါတယ်ဆေး6ချိန်ကျမသွင်းခဲ့ရပါတယ်ရှင်အ ไอ้လို16ချိန်တွင်းပြီးတဲ့ချိန်ကနေစပြီးကျမရက်ချိန်တွေကိုလည်းအခု9နှစ်အတွင်းမှာကျမတပတ်မှမပြတ်ခဲ့ပါဘူး။ကျမရက်ချိန်တိုင်းကိုကျမအခုချိန်ထိပဲရောက်လာပါတယ်။ကျမအခုကျဉ်းမမနဲ့ကျမတတ်နိုင်တဲ့လောက်အလုပ်တွေကိုလုပ်နိုင်ပါလိမ့်ရှင်
။အမအရင်ကလည်းဖြစ်ထားတာဆိုလို့ကျမလည်းကြောက်ပြီးတော့ပေါ့။တိတိချင်းပဲလုပ်လိုက်တယ်ပေါ့။ကျမအမဗမာဆရာနဲ့ကုလိုက်တော့တစ်နှစ်ခွဲလောက်ကြာသွားပါလေ။တစ်နှစ်ခွဲလောက်ကြာသွားတော့အချိန်တွေတော်တော်ဆိုးသွားပါလေ။ကိစ္စအဆင့်တုံးရောက်သွားပါလေ။ကျမလည်းအဲ့လိုဖြစ်မှကြောက်လို့ကျမလည်းအားချင်းတိတိချင်းနဲ့လှုပ်လိုက်တာပေါ့နော်။အဲ့ချိန်မှာဖြတ်တောင်ပြီးတဲ့အခါမှာကျမရဲ့ရင်စားကိစ္စဖြစ်တယ်ဆိုတော့ကိစ္စစည်းသွင်းရမယ်လို့ပြောပါလေ။ပြောလို့ကျမတို့ကအောက်ခြေဝင်ထဲမှာအောက်ခြေဝင်ထဲဆိုတော့ကိစ္စစည်းသွင်းဖို့ကကျမတို့မတက်နိုင်ပါဘူး။မတက်နိုင်တဲ့အတွက်စေယုံပေါ့နော်။လက်စမာလူကြီးနဲ့စေယုံတက်တဲ့လူနာချင်းချင်းကကျမတို့ပေါ့ဟိုချေရောက်နေစီပေါ့ပေါ့ပေါ်ရရှိမှာပေါ့ကိစ္စစေးပေါ့နော်အခမဲ့ပေါ့နော်ကုတပေးနေတယ်ဆိုတော့တိတိချင်းမဲ့အရင်ဝမ်းတောင်ဝမ်းမြောက်နေပါတယ်အဲ့တော့ကျမလည်းအားကိုးကြည့်နေဆရာမကြီးကိုလာပြီးတော့ချေရောက်နေစီရဆရာမကြီးနဲ့လာတွေ့တော့ဆရာမကြီးရကျမတို့လက်ခံပြီးတော့ကုတပေးပါတယ
်ကျွန်တော်ကြိုတင်ဆေးဆေးရဲ့အနည်းတွေကိုမသိခဲ့လို့အခုလို့ကုမာကြီးကင်ဆာယောဂနာယောဂဖြစ်ပွားခဲ့ပါတယ်ဆိုကြိုတင်စစ်စစ်တဲ့ဤတာကြိုတိခဲ့လို့ရှင်အခုလို့ဘုံဟာဤကင်ဆာပြတ်သွားလာမှာမဟုတ်ပါဘူးခင်ဗျာ
ကြိုတင်ကာဝယ်ခြင်းဟာကုသခြင်းနဲ့ပိုပြီးကောင်းမွန်တာကြောင့်ကင်ဆာယောဂတွေကိုကြိုတင်ကာဝယ်ထားကြဖို့နဲ့ယောဂဖြစ်ရင်လည်းဆော့ဆော့တိအောင်စစ်စစ်ဖို့တို့ပြီးကုသမှုတွေကိုအချိန်ပြီးခံယူရင်ကင်ဆာယောဂရဲ့နောက်ဆက်တဲ့ဆူဆူတွေကိုရှင်းချနိုင်မှာဖြစ်တဲ့အကြောင်းအနေနဲ့ပြောလိုက်တာဖြစ်ပါတယ်ကျေးဇူးပါပါ
ကင်ဆာကာကွယ်ရေးဒေါက်တာသက်စောပြောပြခဲ့တာပါအခုတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာအမေရိကန်တရုတ်ပြိုင်ဆိုင်မှုနဲ့ NUG အနေထားကိုသုံးသက်ထားပါတယ်အမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာ NUG ရုံးတရားဝင်ဖွင့်လှစ်နိုင်ခဲ့တယ်လို့အမေရိကန်ထူးနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်နဲ့လည်း NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်တွေ့ဆုံဆွေးနွေးတဲ့အထိတိုးတက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကပုံဝင်ကြပါရဲ့လားတရုတ်ကဩဇာလွှမ်းမိုးထားတယ်လို့ယူဆခံနေရတဲ့တိုင်းဒေသတိုင်းအင်အားစုတွေကိုတစုံတရာဖိအားပေးလာနိုင်ပါလားအရင် NCGUB အဝေးရောက်ဆိုရအဖွဲ့ဝင်ဒေါက်တာတင့်ဆွေနဲ့ဥကျော်စံသားဆွေးနွေးသုံးသပ်ထားလာပါတယ်ခင်ဗျာ
။ဒေါက်တာတင့်ဆွေခင်ဗျာတလောကက NUG အစိုးရရဲ့ဘူဇလေယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေငယ်မှာပဲတရုတ်အထုကူဇယ်ကမြန်မာနိုင်ငံမြောက်ပိုင်းကတိုင်းဒေသတော်လှန်ရေးအင်အားစုကိုတွစ်ဆုံပါတယ်ဒီကိစ္စကတာမန်တိုက်ဆိုင်မှုလို့ကျွန်တော်မထင်ပါဘူးဆရာဘယ်လိုသဘောပါလဲဆရာ
ဟုတ်ကဲ့ဒီ NUG အပါဝင်မြန်မာဒီနှွေးဦးဒေါ်လာရေးပေါ့နော်ဒီဟာကိုအမေရိကန်ဘက်ကဟိုထောက်ခံလာမှုတွေကတိုးလာတာမှာအခုရုံဖွင့်နိုင်တဲ့အနေအထားကနောက်ဆုံးအခြေအနေပေါ့သို့သော်လည်းပဲဒီ NUG အပါဝင်နှွေးဦးဒေါ်လာရေးကနှစ်နှစ်တိတိပဲကျွန်တော်တို့ရှိပါသေးတယ်တရုတ်ကတော့မြန်မာနိုင်ငံအပေါ်မှာလွှမ်းမိုးထိုးဖောက်သူအပိုင်စီးထားမှုတွေကတော့နှစ်တော်ကြာပြီခင်ဗျသူကတော့စီမံကိန်းအရှိကြီးနဲ့ဆက်လက်ပြီးဆောင်ရွက်နေတယ်လို့ကျွန်တော်မြင်ပါတယ်သို့သော်လည်းပဲအခုအမေရိကန်နောက်ဆုံးထောက်ကူချိန်မှာတရုတ်ကအထူးကိုယ်စားလှယ်အဲ့ဒါလိုတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုလာတွေ့ခြင်းကတော့ဒီအမေရိကန်ရဲ့တိုးတက်လာမှုကိုသူကတတ်နိုင်တယ်လို့ထိတ်ချုပ်ချင်လို့လာတယ်လို့တော့ကျွန်တော်တို့ပြောလို့ရနိုင်ပါလေအဲ့တော့တရုတ်ကမြန်မာနိုင်ငံပေါ်မှာလွန်မိုးချုပ်ကင်ထိတ်ချုပ်လာတဲ့အထက်မှာလက်နက်ကင်တိုင်းသားလက်နက်ကင်အင်အားစုတွေလည်းပါတယ်စစ်တပ်ကိုယ်နိုင်ကလည်းပါတယ်စီးပွားရေးနေရာကတော့ပြောစရာမရှိတော့များတာပေါ့နော်ဆိုတော့သူလုံးနိုင်တာကိုစူးစမ်းပြီးလုပ်တယ်တရုတ်ဘက်ကလုပ်တယ်လို့မြင်တယ်သူလုံးနိုင်တာကခုနကသူရဲ့ထောက်ကူမှုသို့မဟုတ်သူရဲ့ကူညီပံ့ပိုးမှုသူရဲ့ဝန်ရံမှုအဲဟိုအာမနာနာပြောရင်ဟိုတချို့ဆိုရင်သူကကြိုးဆွဲမှုပါတယ်ဖွဲ့စည်းတွေလည်းရှိအောင်ပါပေါ့နော
်
ဒါတွေကိုသူလာပြီးတော့သူဖြစ်ချင်တာကိုသူလာပြောတဲ့သဘောဖြစ်တယ်ခင်ဗျအ
မေရိကန်ကကူညီပို့ပေးဖို့လှုပ်လာတဲ့အချိန်မှာတရုတ်ကသူ့ဘက်ကသူကနာရှာပြောတဲ့ဖွဲ့စည်းတွေကို သူတို့မှာဆက်လက်ရှိနေစီနေအမေရိကန်ဘက်ပါမသွားစီရင်ဘူးဆိုတော့သူတို့ကပါဇက်နဲ့လာတာလားသူတို့ကလည်းအခုကြီးပိုးပေးမယ်ဆိုတဲ့သဘောလားအဲ့တော့ကဲမင်းတို့အမေရိကန်နောက်ဝမ်းလိုက်နဲ့သူတို့လူချင်းနဲ့မင်းတို့လူချင်းနဲ့ငါတို့ပိုးပေးမယ်ဆိုတဲ့သဘောမျိုးများပြသမဲ့လာလားရှိပါလားအဲ့လို
ထွက်တဲ့တဲ့နေနဲ့အဲ့အဖွဲ့စီတွေ့တဲ့အဖွဲ့စီရဲ့တောင်းကန်နေပြောသမျှကတော့အဲ့ဒီလိုသဘောတော့မပါဘူးသူတို့ကလည်းတော်တော်ထင်းထင်းသိမ့်သိမ့်ပြောရတဲ့သဘောဖြစ်တော့မှတ်ဆက်ချက်ပဲကျွန်တော်တို့ရှိမယ်အဲ့တော့သေချာတာကတော့တရုတ်ကဟိုငါတို့ကူညီပို့ပေးမယ်လို့တော့ပြောတာမထင်မနဲ့မင်းတို့မတိုက်ကြနဲ့စစ်တပ်ကိုသွားမတိုက်ကြနဲ့လို့သူကတားတဲ့သဘောပြတနည်းအားဖြင့်စစ်တပ်ကိုတက်တရာတက်တာကြောင်းကိုလာပြီးတော့တားတဲ့သဘောဖြစ်ပြီးတော့မင်းတို့ပုံကူညီပေးမယ်လို့တော့မထင်ဘူးပေါ့လေသို့တော်လည်းပဲဒါလည်းကျွန်တော်ကလည်းမှန်းဆချက်ပဲဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်လည်းပဲခင်ဗျားတို့ဘာပြောကြသလဲဆိုတော့ဘယ်လိုမှဒီလိုလည်းမကောက်ဘူးပေါ့ဆရာသူကလည်းပဲပြောပါမယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတရုတ်ကလည်းပဲမြန်မာနိုင်ငံတွင်းမှာစတူဒီယိုနှီးမျိုးစုံရှိနေတော့သူတို့ကလည်းအများအန်ပြောနေတယ်မြန်မာနိုင်ငံငင်းငန်တာဘုရားသူတို့လည်းသိအရေးကြီးတယ်ဒါမှသူတို့အကျိုးစီးပွားဖြစ်ထွန်းမယ်စီးပွားရေးလုပ်တဲ့ကိစ္စတွေအားစပ်ပို့ပြီးတော့အဆင်ပြေမယ်ဆိုတော့အမေရိကန်ကလည်းထူးနီးကြောင်းလူချင်းတယ်မြန်မာနိုင်ငံရဲ့ပြဿနာငြိမ်းအေးဖို့လူကျင်နေဆိုတော့နှစ်နိုင်ငံလုံးဟာမြန်မာနိုင်ငံပြဿနာကိုပြည်လဲစေနေငြိမ်းအေးစေနေဆိုပေမဲ့အဲ့ဒီမြန်မာနိုင်ငံမှာဗျိုင်းတူထားတဲ့စစ်တနာတဲ့သရုပ်နိုင်ငံရဲ့ကွဲလွဲတဲ့အကျိုးစီးပွားကိုပူပြီးဦးစားပေးနေကြရဆိုရင်တော့
ကျွန်တော်လည်းအဲ့ဒီလိုထင်နေခင်ဗျမြန်မာနိုင်ငံကိုမင်းတို့အေဂျင်စီနဲ့တိုးတက်စေခြင်းနဲ့ဒီမိုကရေစီတို့ဖက်ဒရယ်ရစေခြင်းနဲ့လို့တော့နှစ်နိုင်ငံလုံးကဟိုဥဆောင်ပြီးတော့ရှေ့ဆောင်ချွေးရဲ့လုပ်တဲ့နိုင်ငံအမေရိကန်ရောတရုတ်ရောမရှိဘူးလို့ယူဆပါတယ်တရုတ်ရဲ့လက်တော်ပေါ်တပတ်လပတ်တွင်မှာနိုင်ငံတကာလှုပ်ရှားမှုစင်မြင့်မှာသူကထူးခြားတဲ့ဖြစ်စဉ်တွေသူဆောင်ရွက်ပါတယ်မြန်မာနိုင်ငံကိုအဲအထူးကိုယ်စားလှယ်အဲအဲတိုင်းသားအဖွဲ့အစည်းတွေကိုလာတွေ့တဲ့တစ်ချိန်ထဲမှာဟိုနိုင်ငံညာရေးဝန်ကြီးတစ်ကအာဆီယံဂျကာတာကိုလာတယ်ဝန်ကြီးကမော်စကိုကိုသွားတယ်ဒီသုံးချက်ပေါ့နော်ဒီသုံးချက်ကြီးလိုက်လို့ရှင်သုံးချက်လုံးရဲ့ပြမတရုတ်နိုင်ငံရဲ့လှုပ်ရှားမှုကအမေရိကန်ကိုရေရောဖို့အမေရိကန်ရဲ့ဒီအရှေ့တောင်အာရှနဲ့တောင်အာရှဟိုဘင်္ဂလားပစိဖစ်ပေါ့နော်ဒီဒေသမှာအမေရိကန်ထိုးပေါက်လာတာကိုတရုတ်ကတားဖို့ကြိုးစားတာပဲဟိုမော်စကိုကတော့ဟိုနည်းနည်းဟိုရုရှားနဲ့ယူကရိန်းကိစ္စပါတာပေါ့နော်အဲ့တော့အဲ့လိုဖြစ်ပြီးတော့အမေရိကန်ကလည်းခုနဒီဘင်္ဂလားနဲ့ပစိဖစ်သမုဒ္ဒရာစီးရဲနဲ့လုံခြုံရေးအချက်အချာကအမေရိကန်ဘက်ကစပြီးတော့ဟိုလုံလာတယ်ခင်ဗျာအရင်တပ်တပ် Trump လက်ထက်တည်းအစလာတာအခုလည်းဒီတိုင်းပဲအဲ့တော့အမေရိကန်သူလုံးပိတ်ဆက်ဆက်လုပ်တယ်ဒါကိုတရုတ်ကတတ်နိုင်ဆုံးဟိုသူလိုပါရအောင်သူကြိုးစားပြီးတော့အာဆီယံကိုလည်းလာဖြောင်းပြတယ်အာဆီယံဖြောင်းပြတာကလည်းဟိုမင်းတို့ဘယ်ဘက်မှမလိုက်နဲ့ဆိုတဲ့ဟာမျိုးသူကလာပြောတာ independent ဆိုတဲ့လွတ်လပ်တဲ့ policy ကျင့်သုံးကြဆိုပြီးသူကလာပြီးတော့အမှန်တော့တားတာအမေရိကန်တော့မလိုက်နဲ့လို့ပြောတာပါပဲခင်ဗျာအဲ့တော့နှစ်ခုလုံးဟာအမေရိကန်ရောတရုတ်ဟာဒီနေ့ကပအားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တော့သူတို့ရဲ့အပြိုင်မှုတဲမှာကျွန်တော်တို့မြန်မာနိုင်ငံပါနေတော့ဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားတဲ့သူတို့နှစ်နိုင်ငံရဲ့အကျိုးစီးပွားကိုဆောင်ရွက်နေကြတာပဲလို့ကျွန်တော်မြင်နေခင်ဗျ။
အခုအင်ဒိုနီးရှားဥဆောင်ပြီးတော့မြန်မာအရေးနဲ့ဆီယံကသူတို့လုံမဲ့ကိစ္စကိုတရုတ်ကလည်းထောက်ခံတဲ့သဘောရှိရဲ့ပေါ့။ဒီချိန်ထဲမှာအမေရိကန်ကလည်းလက်ခံတယ်လို့ဆိုပါတယ်ဆိုတော့သူတို့နိုင်ငံလုံးဟာအင်ဒိုနီးရှားဥဆောင်သောအာဆီယံရဲ့နောက်မှာညီညီညာညာလက်တွဲပြီးမလိုက်နိုင်ကြဘူးလားသူတို့ကမြန်မာနိုင်ငံကိုကိုယ့်ဘက်သူဘက်ဆိုပြီးတော့ကွက်ပြီးလူကျင်နေကြတဲ့သဘောများလားစဉ်းစားကြရဖြစ်လာလို့ဆရာ
ဟုတ်ကဲ့အာဆီယံရဲ့ဒီဘုံသဘောတူညီချက်၅ချက်ပါလေပဲဒါနှစ်နှစ်ရှိတော့လေပဲဘာမှအရာမထင်ဘူးသို့တော်လည်းပဲဥက္ကဋ္ဌနိုင်ငံပြောင်းလဲမှာဒီအင်ဒိုနီးရှားဥက္ကဋ္ဌတက်တမ်းမှာတစုံတရာများဟိုထိုးထွင်းတဲ့ဆောင်ရွက်မှုများရှိလိမ့်မလားဥပမာဆိုရင်အင်ဒိုနီးရှားကအကုန်လုံးကိုတွေ့ကျင်နေဆိုတဲ့မူပါဒါအစ်စ်ဖြစ်ပြီးတော့ဒါလုံနိုင်ရင်တော့တစုံတရာရှေ့ရောက်နိုင်တယ်စစ်တပ်ပါတီပြည့်စုံမပါတီပြည့်စုံသူလည်းတွေ့မယ်တစ်ဖက်လည်းတွေ့မယ်ဆိုတဲ့အချက်ကတော့ကောင်းတဲ့အချက်လို့ကျွန်တော်မြင်တယ်လက်တွေ့ဖြစ်မဖြစ်တော့ကျွန်တော်တို့မပြောနိုင်ဘူးခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့နောက်ယူကရိန်းအရေးမှာသံမကြီးဦးကျော်မူထောင်ကတော့ကုလသမဂ္ဂမပေါ်ပေါ်ရုရှားကိုရှုတ်ချလိုက်ပါတယ်ဆိုတော့ရုရှားနဲ့တော့ NUG နဲ့လုံးဝတစ်ဖက်စီဖြစ်သွားပြီလို့ပြောမှာပေါ့ဆိုတော့တရုတ်ကရော NUG ကိုအဲ့ဒီသဘောမျိုးမြင်သလားလုံးဝသူတို့နဲ့ဆက်ညီမဲ့လို့မြင်သွားသလားအဲ့ဒီဇာတ်နဲ့ပတ်သက်ပြီးဒါလည်းစဉ်းစားကြဖြစ်မဲ့ထင်နေရှာအဲ့ဒီစကားရော
တရုတ်ရဲ့ NUG ပေါ်သဘောထားပေါ်ဘယ်လောက်ထိရိုက်ခတ်မှုရှိနိုင်ပါလဲ NUG ကယူကရိန်းကျူးကျော်မှုကိုဆွထားတဲ့ကိစ္စဟာ
အဲဟိုတရုတ်ကတော့ရုရှားဘက်ကပါရာတေးကြတော်လဲပဲဝမ်ဂျီမော်စကိုမှာပြောတဲ့သဘောကတော့အချုပ်ချာအာဏာပိုင်မှုကိုယူလျားမယ်ဆိုတဲ့အချက်ကတော့ဒါကျွန်တော်အမြင်ကတော့ကောင်းတဲ့အချက်တစ်ခုဖြစ်တယ်ဒါယူကရိန်းရဲ့အချုပ်ချာအာဏာကိုလေးစားရမယ်ဆိုတဲ့သဘောတက်ရောက်တယ်သို့လည်းနောက်တစ်ဖက်ထပ်ကြည့်လို့ရှိရင်တကယ်လို့အမေရိကန်ကလည်းအခုယူကရိန်းကိုစီးရီးကူညီတွေတိုးပေးလာတယ်နောက်တရုတ်ကလည်းဟိုဒီခရမီးကြောက်တွေပေးတော့မယ်ဆယ်ဆယ်ဖြစ်နေတဲ့အချိန်မှာနောက်တစ်ခါကျွန်တော်တို့ခုနဆွေးနွေးခဲ့တဲ့လူဒီဘင်္ဂလားနဲ့ Pacific မှာအမေရိကန်ရဲ့တိုးချဲ့လာမှုပေါ်မှာတရုတ်ကလည်းသူ့ရဲ့အချုပ်ချာအာဏာပိုင်မှုကိုပါလေးစားရမယ်လို့ပြောလေသလားလို့တော့ကျွန်တော်တွေ့ရမယ်ယူကရိန်းရဲ့အချုပ်ချာအာဏာပိုင်မှုလို့ပဲသူ့အချုပ်ချာအာဏာပိုင်မှုကိုလည်းသူကတားတဲ့သဘောနှစ်ခုဖြစ်နေတော့ကဟိုစဉ်းစားစရာပေါ့နော်သို့တော်လည်းပဲကျွန်တော်မြင်တာက NUG ကယူကရိန်းကိုထောက်ခံရုရှားကိုကန့်ကွက်တဲ့အချက်တွေတော့တရုတ်ကတော့အကြီးအကျယ်စိတ်ဆုံးမယ်လို့တော့ကျွန်တော်မထင်ဘူးရုရှားကနေဗမာစစ်တပ်ကိုထောက်ခံတင်မှုကတော့လုံးလုံးတရုတ်ကရန်နှုန်းပြသဘောတူတယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီညမှာမေးသင့်တဲ့အထင်နဲ့မေးခွန်းတစ်ခုဒီအမေရိကန်ကို NUG ဘက်ကချင်းကမှုတွေအများကြီးရှိရဲချင်းကတဲ့အတိုင်းလည်းပဲသူဟာထိရောက်မှုအောင်မြင်မှုတုံ့ပြန်မှုတွေရရှိတယ်အလားတူဆိုတော့ပဲ NUG အစိုးရကတရုတ်ကိုကမချင်းကပ်လိမ့်ဘူးလားဆရာပါကြားပါလေခင်ဗျာမချင်းကပ်သင့်ဘူးလားအဲ
အော်ကျွန်တော်နားလည်သလား NUG ဘက်ကလည်းတရုတ်ကိုလည်းဆက်ဆံရေးကောင်းခြင်းတယ်ဒီကမ်းလှမ်းမှုတွေတော့စူးစမ်းမှုတွေရှိတာတော့အမှန်ပဲသို့တော်လည်းပဲတရုတ်ကအခုထိကတော့ဟဲဟဲပက်ပက် welcome ဆိုတဲ့ကြိုးစုံမှုကျွန်တော်တစ်ချက်မှမတွေ့သေးဘူးခင်ဗျတကယ်လို့သာ NUG ရဲ့အောင်မြင်မှုတွေတိုးလာရင်သူ NUG ကိုဘယ်တော့မှမျက်ကွယ်ပြုမှာမဟုတ်ဘဲနဲ့တလေးတစားသူဆက်ဆံလာကောင်းလာမယ်ဥပမာကျွန်တော်ပြီးခဲ့တဲ့ကျွန်တော်ပြပနိုင်ငံရေးလှုပ်ရှားမှုမှာအစောပိုင်း10စုနှစ်ဒီမှာဘယ်လိုမှကျွန်တော်တို့စကားကိုနားမထောင်ပဲနဲ့ဒီ2008ဖွဲ့စည်းပုံပြီးကနေယူကော့ပွဲတဲ့လာကနေမှာကျွန်တော်တို့ကိုရောပြည်တော်က NLD ကိုရောသူတလေးတစားဆက်ဆံလာတယ်အဲ့တော့တချို့ကဟိုနိုင်မင်းကိုလည်းကြည်နေတဲ့သဘောတိတ်တော့မျိုးသားဘူးသို့တော့ NUG ဘက်ကလည်းဒီတဲ့ဒီပို့ပြီးတော့စ조사ဖို့ပို့လို့တယ်လို့ကျွန်တော်ကျမရ
က်ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုပြလိုက်ချင်တာကအခုလို NUG အစိုးရရဲ့ဦးဇလဲယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေနဲ့မှာပဲဒီမြောက်ပိုင်းတိုင်းဒေသတော်လှန်ရေးအင်အားစုတွေကိုတရုတ်ကခေါ်ပြီးတွေ့ချင်းစီအဲ့ NUG အစိုးရဘက်မှာအဲ့တိုင်းဒေသအဖွဲ့တွေထောက်ခံမှုတနည်းအားဖြင့်အမေရိကန်ကိုကိုးစားပြုတဲ့ယုံထဲမှာကျွန်တော်ကိုးစားမပြုပါဘူးဆိုတဲ့ပုံစံမျိုးနဲ့အဲ့လိုကွဲလွဲမှုก็ผิดละนั่นแหละไอ้ทีนี้สิล่ะเสีย
ตะยันตะเล่นไก่อภวยซี้เจ้าပြောอ่ะน่ะอันตามาชุบทวยเปลี่ยนเล่นเนี่ยครับเนี่ยโหเจนเราแลโหแท้ๆหวนอสซ้องไม่ติดกูปอเนาะตลอดที่อภวยซี้นี่ก็เฟเดอรัลปีรองสุทั้งหมดปีรองสุปอเนาะปีรองสุสนิทแท้มาหนีแม้อภวยซี้นี่ตลอดเลยตะยุบเนี่ยหลอมหมูบลาจี้ตะเล่တော့เจนเราไม่ติดกูอะกองซ้องผิดละอ๋อเนาะจูซาหน่ายจาบาสิรู้ตาสุดาไม่รู้ဒီအခြေအနေဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အကောင်းဆုံးဖြစ်လာပါစေဆိုတာတရုတ်နဲ့အမေရိကန်တစ်ဖက်စီလိုက်ပြီးတော့ဥစုကွဲမသွားပါစေနဲ့ပေါ့ဆရာနော
်အမှန်ပါတယ်ခင်ဗျာကျွန်တော်ကိုယ်နိုင်ငံအရေးကိုယ်လူမျိုးအရေးကိုယ်ဒေသအရေးကိုနံပါတ်1ဦးစားပေးကြည့်လာအမေရိကန်ဖြစ်ဖြစ်တရုတ်ဖြစ်ဖြစ်တခြားဟာဖြစ်ဖြစ်ဒီကဘေးကအနေနဲ့သာသူတို့ယူဆတဲ့လေဒါကြောင့်ကိုယ်အရေးကိုယ်လူမျိုးအရေးကိုယ်ဒေသအရေးကိုကြည့်တင်ကြတယ်လို့ဆိုလို့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ပြည်ဆိုင်မှုနဲ့ NUG အကြောင်းဥကြောစံတာပြောပြခဲ့တာပါအခုတော့အားကစားကဏ္ဍမှာကမ္ဘာဆင့်တစ်တင်းနစ်အားကစားသမားနိုဗက်ဂျိုကိုဗစ်နောက်ထပ်ဆန်ငိသစ်တင်လိုက်တာမန်ချက်စတာယူနိုက်တက်သင်နီပြာသစ်လက်ထက်မှာပထမဆုံးဆူဖလာရလိုက်တာနဲ့တောင်ကိုရီးယားသင်းကလာမဲ့ကမ္ဘာဖလာပွဲအတွက်နီပြာခန့်လိုက်တာတွေကိုကိုရရန်နိုင်ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် 2022ခုနှစ်အတွက် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးစုပေးပွဲကိုတော့ February 29ရက်နေ့ကပြင်သစ်နိုင်ငံ Paris မြို့မှာကျင်းပခဲ့ပါတယ်။ဒီနှစ်စုပေးပွဲမှာထူးခြားတာတစ်ခုကတော့မနေ့ကကွယ်လွန်သွားခဲ့တဲ့ကမ္ဘာကျော်ဘောလုံးသမားကြီးပီလီကိုအထူးဂုဏ်ပြုတဲ့အနေနဲ့အကောင်းဆုံးစုချီးမြှင့်ခဲ့ပြီးတော့ဒါကိုပီလီရဲ့ဇနီးဖြစ်သူကလက်ခံယူခဲ့ပါတယ်။ဒီနေ့မှာအမျိုးသားဘက်ကအကောင်းဆုံးဘောလုံးသမားစုကိုတော့အတော်များများခံမှန်းထားတဲ့အတိုင်းပဲအာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်မက်ဆီဟာပြင်သစ်တိုက်စင်မှုအမ်ဘာပေနဲ့ဘင်ဇီးမားတို့ကိုကြော်ဖြတ်ပြီးတော့ရရှိသွားတာဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးဘောလုံးသမားစုကိုလည်း9ချိန်မြောက်ရသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်းဆုံးဂိုးသမားစုကိုတော့အာဂျင်တီးနားနဲ့အက်စတန်ဗီလာဂိုးသမားအမီလီယာနိုမာတီနက်စ်ကရသွားခဲ့ပြီးတော့အကောင်းဆုံးနီးပြစုကိုတော့အာဂျင်တီးနားအသင်းကိုကမ္ဘာချန်ပီယံဖြစ်အောင်ဦးဆောင်ပေးခဲ့တဲ့နီးပြလီယိုနယ်စ်ကလိုနီကရသွားပါတယ်အမျိုးသမီးဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့အင်္ဂလန်အသင်းကိုယူရို2020ဥရောပဖလားရအောင်ဦးဆောင်ခဲ့တဲ့ဘက်မီမရခဲ့ပဲစပိန်နဲ့ဘာစလိုနာတိုက်စင်မှုအလက်ဆေးယားပိုတဲလက်စ်ကရသွားခဲ့ပါတယ်အကောင်းဆုံးနီးပြစုကိုတော့ဥရောပချန်ပီယံအင်္ဂလန်အမျိုးသမီးအသင်းနီးပြဆရီနာဗစ်မန်ကရသွားပြီးတော့အကောင်းဆုံးဂိုးသမားစုကိုတော့အင်္ဂလန်နဲ့မန်ယူဂိုးသမားမယ်ရီအပ်စ်ကရသွားခဲ့ပါတယ်ဒီနေ့အတွက်အကောင်းဆုံးပရိသတ်စုကိုတော့ကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုပြိုင်ပွဲအဆဆုံးအစွမ်းကုန်မော်ဒန်အားပေးခဲ့ကြတဲ့အာဂျင်တီးနားပရိသတ်တွေကိုချီးမြှင့်ခဲ့ပါတယ်တနစ်တာအကောင်းဆုံးဂိုးစုပုရှ်ကတ်အဝတ်စုကိုတော့ပိုလန်နိုင်ငံက6တောက်တစ်ဖက်ပြတ်နေတဲ့မတန်ဆွမ်းဘောလုံးသမားမာစန်အိုလက်စီကရသွားခဲ့ပြီးတော့ထိုက်ထိုက်တန်တန်ရသွားတယ်လို့ပဲဆိုရမှာဖြစ်ပါတယ်FIFA ရဲ့ Fair Play Award လို့ခေါ်တဲ့အသံရှင်ဆုံးဆုကိုတော့ Austria Bundesliga က Austria Vienna ကစားသမား George Tigel ကိုအသက်ကယ်ပေးခဲ့တဲ့ Osvaldo AC အသင်းက Georgia ကစားသမား Luca Lucioveli ကိုချီးမြှင့်ခဲ့ပါတယ်။ Messi ကအခုနှစ်မှာအကောင်းဆုံးဘောလုံးသမားဆုကိုထပ်ရလိုက်တဲ့အတွက်9ချိန်နဲ့အများဆုံးရထားပြီးတော့ Ronaldo ကတော့ဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်ကိုကြည့်ရရင်တော့ Manchester United အသင်းဟာနီးပြတဲ့ Erik ten Hag လက်ထက်မှာပထမဆုံးချန်ပီယံဆုဖလားတစ်လုံးကိုရသွားပါပြီ။နောက်နှစ်မျိုးက Wembley ကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့တဲ့ Carabao ဖလားလို့ခေါ်တဲ့ League ဖလား Final မှာ Manchester United က Newcastle ကို2-0မရှိနဲ့အနိုင်ရပြီးတော့ပိုးဆွဲသွားတာပါ။ Man United ဂိုးတွေကိုတော့ Casemiro နဲ့ Rashford တို့ကသွင်းပေးခဲ့တာပါ။ဒါဟာ Man United နီးပြတဲ့ ten Hag လက်ထက်မှာပထမဆုံးရလိုက်တဲ့ဆူဖလားဖြစ်သလို2019 Europa League ဖလားရပြီးနောက်ပိုင်းပထမဆုံးအကြိမ်ပြန်ရတဲ့ဖလားလည်းဖြစ်ပါတယ်။မန်ယူသည်အခုလို6နှစ်အကြာမှာပထမဆုံးအကြိမ်ဖလားပြန်ရလိုက်တာနဲ့ပတ်သက်ပြီ
း Yo creo que importante, ¿no? Sobre todo volver la sensación del club.
အနိုင်ရနေတဲ့အသင်းကိုအခုလိုမျိုးအနိုင်ပြန်ရအောင်လုပ်ပြီးဖြစ်လာတဲ့ feeling ဒီလိုခံစားချက်မျိုးပြန်ရတာကအားလုံးထက်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအနံ့ရလိုက်တာကကျွန်တော်တို့အတွက်အလွန်ကိုအရေးကြီးပါတယ်ကျွန်တော်တို့ဆက်ပြီးတော့အနံ့ရဖို့လည်းညွှန်းလင်းပါတယ်ဒီလိုအနံ့ရဖို့အတွက်အများကြီးစူးစမ်းအားထုတ်ရတယ်ဆိုတာသိပါတယ်ဒါကိုကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ဆက်လုပ်သွားမှာပ
ါ Newcastle ဂိုးသမား Lawrence Karius ကတော့ဒီဘက်ရှုံးသွားတဲ့အတွက်စိတ်ပြတ်မိတယ်လို့ပြောပါတယ
် It's disappointing for everyone we really had that belief today that we could bring the trophy home the fans were amazing they carried us till the end so
ကျွန်တော်တို့အားလုံးအတွက်တော့စိတ်ပျက်စရာရလပါကျွန်တော်တို့ဒီနေ့အနိုင်ရပြီးတော့ဖလားကိုတည်သွားနိုင်မယ်လို့ယုံကြည်ထားတာပါပရိသတ်တွေကလည်းအဆုံးထိအားပေးကြတာတကယ်ကိုအံမခံပါပဲဖလားမရတာကိုတော့အရန်စိတ်ပျက်မိပါတယ်ဒါပေမဲ့လည်းအခုလိုမျိုးဖိုင်နယ်ကိုပြန်ရောက်ပြီးပရိသတ်တွေအရန်အားပေးကြတာကိုတွေ့ရတော့ဝမ်းသာရပါတယ်ဗျာ
မယ်ယူနီပြတန်ဟာကတော့ကာရာဘောဖလားရလိုက်တာကနောက်ထပ်စုဖလားတွေထက်ရဖို့အတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းပွဲပြီးမှာပြောလိုက်ပါတယ်ခင်ဗျာနောက်တော့ဘောလုံးသတင်းလေးကိုဆက်ရရင်တော့ဂျာမနီပြဟောင်းယာဂန်ကလင်းစမန်ကိုတောင်ကိုရီးယားအသင်းရဲ့နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်ကလင်းစမန်ကိုနီးပြအဖြစ်နဲ့ခန့်လိုက်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကဖေဖော်ဝါရီ29ရက်နေ့မှာကြေညာပါတယ်တောင်ကိုရီးယားအသင်းဟာပြီးခဲ့တဲ့ကမ္ဘာဖလားမှာဘရာဇီးလ်အသင်းကိုဒုတိယအဆင့်မှာရှုံးပြီးတော့ထွက်ခဲ့ရပြီးတဲ့နောက်မှာယာရုကနေထွက်သွားခဲ့တဲ့ပေါ်တူဂီနီးပြပေါ်လိုဘန်တိုနီယာမှာအစားထိုးဖို့အတွက်ကလင်းစမန်ကိုရွေးချယ်လိုက်တာဖြစ်ပါတယ်ကလင်းစမန်ကို2026ကမ္ဘာဖလားဘောလုံးပွဲအထိနီးပြဖြစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကပြောပါတယ်ကလင်းစမန်ကတော့တောင်ကိုရီးယားအသင်းဟာအချိန်တော်ကြာကလေးကတိုးတက်အောင်မြင်နေတာကိုသူသိပြီးတော့အခုလိုနီးပြလှုပ်ခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းလာမယ့်အာရှဖလားနဲ့2026ကမ္ဘာဖလားတွေမှာ အသင်းအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးစားသွားမယ်လို့လည်းပြောလိုက်ပါတယ်ညာအချိန်တည်းမှာပဲအာဂျင်တီးနားအသင်းကလည်းနီးပြလီယိုနော့စ်ကလုံးနီနဲ့စာချုပ်သက်တမ်းတိုးလိုက်ပါတယ်အာဂျင်တီးနားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကလော်ဒီယိုတာပီယာနဲ့စကလုံးနီကိုပဲရစ်မြို့မှာတင်းလာနေကတွေ့ပြီးတဲ့နောက်သက်တမ်းတိုးလိုက်တာဖြစ်ပါတယ်စကလုံးနီဟာအာဂျင်တီးနားအသင်းကိုပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့တာကြောင့်သူ့ကိုလာမဲ့2026ကမ္ဘာဖလားအထိစာချုပ်ထပ်တိုးလိုက်တာဖြစ်တယ်လို့အရင်ကဘောလုံးဖွဲ့သူကပြောပါတယ်ခင်ဗျာ နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ PSG မှာကစားနေတဲ့စပိန်လယ်ရွေးစဉ်ကစားသမားဆာဂျီယိုရာမို့စ်ဟာစပိန်လယ်ရွေးစဉ်အဆင့်ကနေအနားယူပြီလို့ပြီးခဲ့တဲ့ကြာသပတေးနေ့မှာကြေညာလိုက်ပါတယ်လက်ရှိစပိန်နီးပြလူးစ်ဒယ်လာဖွန်တေကသူ့ရဲ့အစီအစဉ်တွေထဲမှာရာမို့စ်ပါတော့မှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက်ရာမို့စ်ကသူ့အနေနဲ့လယ်ရွေးစဉ်အသင်းကနေအားယူဖို့လှုပ်လိုက်တာဖြစ်ပါတယ်။ရာမို့စ်ကတော့သူ့အနေနဲ့မိုဒရစ်တို့မက်ဆီတို့ပေပေတို့လိုမျိုးအသက်ကြီးတဲ့အထိကစားနေရတာကိုအားချပြီးတော့ဆက်ကစားခြင်းပေမဲ့လည်းနီးပြားသက်ကသူ့ကိုရွေးတော့မှာမဟုတ်ဘူးလို့ပြောလိုက်တဲ့အတွက်နားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ရာမို့စ်ဟာ2005မှာစပိန်လယ်ရွေးစဉ်ဖြစ်လာခဲ့ပြီးတော့စပိန်နဲ့ဆန်ဂျေးတေပွဲပေါင်း180ကစားပြီး2010ကမ္ဘာဖလားနဲ့2008နဲ့2012ယူရိုဥရောပဖလားတွေကိုပြီးဆွဲခဲ့တာဖြစ်ပါတယ်။ Very Sorry မှာတော့ဆော်ဒီယားနိုင်ငံကကမ္ဘာအဆင့်တိုဘော့ဂျိုကိုဗစ်ချာတနစ်သမိုင်းမှာကမ္ဘာအဆင့်တိအဖြစ်နဲ့အချင်းကြာသုံးရက်တည်နိုင်တဲ့ကစားသမားအဖြစ်စံချိန်တင်သွားခဲ့ပါတယ်။ဂျိုကိုဗစ်ချာကမ္ဘာအဆင့်တိကစားသမားအဖြစ်သတင်းပတ်ပေါင်း358ပတ်ရက်တည်နိုင်ခဲ့တာကြောင့် Open Era မှာကမ္ဘာအဆင့်တစ်အဖြစ်နဲ့သတင်းပတ်အကြာဆုံးရပ်တည်နိုင်တဲ့သူဖြစ်လာခဲ့တာပါဒီပိုင်နိုင်ငံကတော့အမျိုးသမီးဘက်မှာ Grand Slam ကို22ကြိမ်ဘိုးဆွဲခဲ့မှုတဲ့ဂျာမနီနိုင်ငံကနာမည်ကြီး Steffi Graf ကသတင်းပတ်ပေါင်း358ပတ်နဲ့အများဆုံးစံချိန်တင်ထားတာဖြစ်ပါတယ်အမျိုးသားဘက်ကစံချိန်ကိုတော့2021 March လမှာ Djokovic ချိုးနိုင်ခဲ့တာပါသူ့ရဲ့နီးပြားဟောင်းဖြစ်တဲ့ Boris Becker ကတော့ Steffi Graf ရဲ့စံချိန်ကိုချိုးနိုင်မဲ့သူရှိလာလိမ့်မယ်လို့သူဘယ်တော့မှမထင်ခဲ့ဘူးလို့ပြောလိုက်ပြီးတော့အခုလိုဂျိုကိုဗစ်ကစံချိန်ချိုးလိုက်နိုင်တဲ့အပေါ်မှာလည်းမယုံနိုင်လောက်အောင်ဖြစ်ရတယ်ဆိုပြီးတော့ Eurosport မှာပြောကြားထားပါတယ်ခင်ဗျာ
ကိုရနေအားကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလို VO ရဲ့ဗိုလ်ရညပတ်စင်ခဏတွေပြီးမှာတော့ဒီညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝတ်လိုက်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးတော့မယ်လို့ဒီကမှာမြန်မာနိုင်ငံတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရဲစုမြောက်နေပေမဲ့နိုင်ငံတကာကော်မတီတချို့ကစစ်ကောင်စီအတွက်လေရင်စီတွေတင်ပို့ပေးနေတော့မယ်လို့လူခွင့်ရေးအဖွဲ့တွေပူးပေါင်းပြီးဒီကနေ့ကြေညာချက်ထုတ်ပြန်ကြပါတယ် Amnesty International Global Witness နဲ့ဘာမာကမ်ပိန်း UK အဖွဲ့တို့ပူးပေါင်းဆောင်ရွက်ပြီးအချက်အလက်တွေထုတ်ပြန်လိုက်ကြတာဖြစ်ပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့အထက်မှာနိုင်ငံတကာကော်မတီတွေရဲ့မြန်မာနိုင်ငံကိုလေးစီရောင်းချတဲ့မှတ်တမ်းအသေးစိတ်ကိုလည်းဖော်ပြထားပါတယ်ဒီမိုကရေစီရဲ့တပ်ဖွဲ့ဝင်တွေသူတွေနဲ့အတိုင်းအတာလူမျိုးစုလက်နက်ကိုင်အဖွဲ့တွေအပေါ်ပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာတွေထောက်ပြပြီးလေရင်စီတင်ပို့မှုတွေကိုအရေးယူပိတ်ဆို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံပိုင်ဆက်ယုံကအမြောက်ပြောင်းတွေကိုမြန်မာစစ်တပ်ကိုတင်ပို့နေပြီးအတိုက်ခံတွေကိုခြေမွန်းရမှာအဲ့ဒီလက်နက်တွေကိုအသုံးပြုနေတယ်လို့တရားမျှတရေးလှုပ်ရှားတဲ့အဖွဲ့တစ်ခုကသတိပေးလိုက်ပါတယ်2022ခုနှစ်အောက်တိုဘာလမှာနိုင်ငံတော်ပိုင်း Yantra India Limited ကုမ္ပဏီကထုတ်လုပ်တဲ့120 mm အမြောက်ပြောင်းအရေအတွက်20ပို့တဲ့စီးရင်ကိုရရှိကြောင်း Justice for Myanmar အဖွဲ့ကပြောပါတယ်ခင်ဗျာရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်နိုင်ငံအရှေ့ပိုင်းဘက်ခမှုမြို့ကနေယူကရိန်းတပ်ဖွဲ့တွေဆုတ်ခွာပေးရမယ်အလားအလာရှိတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးကဒီကနေ့မလတရနေ့မှာပြောလိုက်ပါတယ်ဒီမြို့ကိုသိမ်းပိုက်နိုင်မှုရုရှားတို့ကကာလရှည်ကြာစ조사နေတဲ့အပေါ်ယူကရိန်းတပ်ဖွဲ့တွေကအခုအချိန်ထိအပြင်းထန်ခုခံကာကွယ်နေကြတာပါခင်ဗျာ
ကျေးဇူးပါကိုစောဝင်လာရေဘော်ဒူးညထွေ VOA အစီအစဉ်တွေကတော့ပြီးဆုံးသွားခဲ့ပါပြီဒီညထွေထုတ်လွှင့်မှုကအလိမ်ပါပါဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လွှင့်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာနိုင်ငံပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.